to the Voice of America in Burmese.
မင်္ဂလာပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ24ရက်တနင်္လာနေ့ VOA American တိုင်းရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32 လိုင်းလက်မီတာ190လို့နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမကတော့ဆူမြတ်မမအိန္ဒိယနိုင်ငံမှာရောက်နေတဲ့ American သမ္မတဟာအမာဒါဘက်မြို့မှာပြည်သက်တင်းကြော်ကိုမိန်ကွန်းပြောကြားခဲ့ပါတယ်။ယာရုကနေနှုတ်ထွက်စာတင်တဲ့မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကိုယာယီဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူဖို့မလေးရှားဘုရင်ကပြောကြားခဲ့ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကြီးညာပေးပါမယ်ရှင်။
ဒီကနေ့ညပိုင်းသတင်းလွှာတွေမှာတော့ဒီကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံပြီးရင်ဒုတိယအဖြစ်အများဆုံးတောင်ကိုရီးယားနိုင်ငံမှာရှိနေတဲ့မြန်မာအလုပ်သမားတွေကြားဒီရောဂါပိုးကူးစက်မှုလုံးဝမရှိသေးတဲ့အကြောင်းတောင်ကိုရီးယားဆိုင်ရာမြန်မာတန်ရုံကပြောပါတယ
်။ကျွန်တော်တို့မြန်မာအလုပ်သားတွေထဲမှာတော့ကူးစက်ခံရတဲ့ကိုရိုနာမရှိသေးပါဘူး။ကျွန်တော်တို့လည်းမြန်မာအဖွဲ့အစည်းတွေမြန်မာအလုပ်သားတွေနဲ့ဆက်စပ်မပြတ်ပါတော့ဒေတာလိုက်
ဒီသတင်းနဲ့အတူကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ဖို့ပိတ်ထားတဲ့မူဆက်ရွှေလီကုန်သွယ်ရေးဂိတ်ကိုမနေ့ကပြန်ဖွင့်ပေးလိုက်ပေမဲ့ယာနှုံးပြေကုန်သွယ်မှုပြန်ဖြစ်မလာသေးတဲ့အခြေအနေမဲဆောက်ဆေးရုံမှာတော့တရုတ်နိုင်ငံသားတဦးကိုရိုနာဗိုင်းရပ်စ်သံသယရှိတဲ့အကြောင်းအွန်လိုင်းမှာပြန့်နှံ့ခဲ့ပေမဲ့စီးချိုနဲ့ကြောက်ကပ်ရောင်ဝေဒနာခံစားနေရတဲ့သူတွေဖြစ်တဲ့အကြောင်းမြို့တော်ဝင်ရဲ့ရှင်းလင်းချက်နဲ့အတူအီတလီမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ152ဦးရှိပြီးအနည်းဆုံး3ဦးသေဆုံးခဲ့လို့လူသွားလာများတဲ့နေရာတွေကိုအစိုးရကပိတ်ပင်လိုက်တဲ့အကြောင်းတွေနားဆင်ကြရပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညိုတို့ပြောပြပါမယ်ရှင
်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေကိုနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အတွက်အမေရိကန်နဲ့အိန္ဒိယကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ကအာမဒါဘက်မြို့ကအာကစားဝင်ကြီးမှာပြည်သက်သတိကြော်ကိုမိန့်ခွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရဆက်လက်နဲ့ပစ္စည်းတွေရောင်းမယ်လို့အခုလိုပြောကြားသွားပါတယ
် As we continue to build our defense cooperation the United States looks forward to providing India with some of the best and most feared military equipment
နိုင်ငံစစ်ရေးပူးပေါင်းဆောင်ရွက်မှုကိုဆက်လက်တည်ဆောက်နေတာနဲ့အတူကမ္ဘာပေါ်မှာအကောင်းဆုံးနဲ့ခက်အမှီဆုံး American စစ်လက်နက်ပစ္စည်းတချို့ကိုအိန္ဒိယကိုရောင်းချသွားမယ်လို့သမ္မတထရမ့်ပြောကြားသွားတာပါအစစ်မြစ်လေကြောင်းရန်ကာကွယ်ရေးစနစ်အပြင်လက်နက်တပ်ဆင်ထားတဲ့အဝေးထိန်းလေယာဉ်တွေရောလက်နက်မပါတဲ့အဝေးထိန်းလေယာဉ်တွေကိုပါရောင်းချသွားမယ်လို့သမ္မတကကြေညာသွားပါတယ်အကြမ်းဖက်မှုတိုက်ဖြတ်ရေးအတူလက်တွဲဆောင်ရွက်သွားဖို့နှစ်နိုင်ငံလုံးတန်တိထန်ခိုင်းပါတယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေချိန်တွားရောက်တဲ့အခုခေတ်စဉ်မှာကုန်သွယ်ရေးသဘောတူညီချက်ကိစ္စမပါဝင်ဘူးလို့သမ္မတထရမ့်ကအစိုးရပိုင်းကပြောထားပေမဲ့ဒီကနေ့မိန့်ခွန်းပြောကြားစဉ်မှာတော့အိန္ဒိယနဲ့အကြီးအကျယ်ဆုံးကုန်သွယ်ရေးသဘောတူညီချက်ရရှိအောင်လုပ်သွားမယ်လို့ကတိပြုပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယဟာအမေရိကန်အတွက်အခွင့်အလမ်းအသစ်တစ်ခုအနေနဲ့ပေါ်ထွက်လာလိမ့်မယ်လို့ဆိုပြီးကုန်သွယ်ရေးသဘောတူညီချက်အတွက်အကောင်းမြင်ပြောကြားသွားပါတယ်အစင်အလာအရာမိဖက်တွေဖြစ်တဲ့နှစ်နိုင်ငံပေါင်းပြီးတော့ကဘာကြီးငင်းချမ်းရေးလုံခြုံရေးတိုးတက်ရေးတွေကိုအတူတကွဆောင်ရွက်သွားနိုင်မယ်လို့ဝန်ကြီးချုပ်မိုဒီကဆိုပါတယ်။သမ္မတထရမ့်နဲ့သမ္မတကရောမလာနီယာထရမ့်တို့ဒီကနေ့အိန္ဒိယနိုင်ငံကိုရောက်ရှိလာပြီးမကြာခင်မှာပဲလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီနေထိုင်သွားတဲ့နေအိမ်ကိုဝန်ကြီးချုပ်မိုဒီနဲ့အတူတွားရောက်ခဲ့ပါတယ်။အဲဒီနောက်တောင်းတဖြားဖြားကြိုဆိုနေကြတဲ့ပြည်သက်ကြီးကိုမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံမြောက်ပိုင်းအာဂရာမြို့မှာရှိတဲ့တာဂျ်မဟာကူဘိမန်ကိုသမ္မတထရမ့်တွားရောက်ခဲ့ပါတယ်။အခုညပိုင်းမှာတော့ညူဒေလီမြို့တော်ကိုရောက်ရှိသွားပါပြီရှင်။
တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်232ဦးတိုးလာတဲ့အတွက်ကြောင့်ဗိုင်းရပ်စ်ပိုးကူးစက်ခံရသူဟာတောင်ကိုရီးယားနိုင်ငံမှာစုစုပေါင်း833ဦးရှိသွားပြီဖြစ်ပါတယ်။သေဆုံးသူနောက်ထပ်2ယောက်ရှိတယ်လို့တာဝန်ရှိသူတွေကအတည်ပြုပြောလိုက်တာကြောင့်လည်းတောင်ကိုရီးယားမှာဗိုင်းရပ်စ်ပိုးကြောင့်သေဆုံးတဲ့အရေအတွက်ဟာ9ဦးရှိသွားပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူအရေအတွက်အခုတနင်္လာနေ့မကြေညာခင်မှာပဲကိုရိုနာဗိုင်းရပ်စ်3ပိတ်ချက်ကိုတောင်ကိုရီးယားနိုင်ငံကနေပြီးတော့အမြင့်ဆုံးအဆင့်သတ်မှတ်ပေးထားပြီဖြစ်ပါတယ်။ယောဂထင်းချိုရေးအတွက်ဖြစ်နိုင်သမျှလုံနိုင်သမျှမတွတ်မဆုတ်လှုပ်ဆောင်သွားကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။အခုလက်ရှိ3ပေးချက်အစင်ရဆိုရင်တော့တောင်ကိုရီးယားအာဏာပိုင်တွေအနေနဲ့ကျောင်းတွေပိတ်ဖို့အများပြည်သူသွားလာမှုတွေကိုကန့်သတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်။အခုနှစ်ကျောင်းစဖွင့်ရက်ကိုလည်းတပတ်အထိကိုနောက်ဆုတ်ထားပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့အခုတရင်းလာနေမှာနောက်ထပ်ယောဂပိုးကူးစက်ခံရသူ409ဦးရှိတယ်လို့ကြေညာလိုက်တာကြောင့်ယောဂပိုးကူးစက်ခံရသူဟာတရုတ်နိုင်ငံမှာစုစုပေါင်း9,000ရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ကူးစက်ခံရတဲ့သူအများစုကတော့ယောဂပိုးအဓိကပြန့်နှံ့မှုဖြစ်တဲ့ဟူဘေးပြည်နယ်ထဲမှာဖြစ်ပါတယ်။ ယောဂပိုးကြောင့်မလို့တရုတ်နိုင်ငံမှာနောက်ထပ်သေဆုံးတဲ့သူဟာ152လာရာကြောင့်လဲတရုတ်မှာသေဆုံးတဲ့ရေအတွက်ဟာဆိုရင်အခုဆိုစုစုပေါင်း2592ဦးရှိသွားပြီဖြစ်ပါတယ်တရုတ်ပြည်ပမှာတော့ယောဂပိုးကူးစက်ခံထားတဲ့သူဟာ2000ကျော်ရှိနေပြီးတော့သေဆုံးတဲ့ရေအတွက်ဟာလည်း20ကျော်နေပါပြီအီရန်နိုင်ငံမှာတော့ virus ကြောင့်သေဆုံးသူ12ဦးရှိသွားပြီလို့အစိုးရပိုင်းရုပ်သံကကြေညာပါတယ်ကူဝိတ်နိုင်ငံမှာယောဂပိုးကူးစက်ခံထားတဲ့သူ3ဦးတွေ့ထားရတာကြောင့်သတိပေးချက်တွေထုတ်ပြန်နေရမှာဒီကူဝိတ်မှာရှိတဲ့မြန်မာတန်ရုံးကလည်းကူးပါရှိတဲ့မြန်မာလူမျိုးတွေကိုကျန်းမာရေးသတင်းနဲ့နေကြဖို့ဆိုပြီးတော့တိုက်တွန်းနေပါတယ်။ဘာရိန်းနိုင်ငံမှာလည်းယောဂပူးကူးစက်ခံရသူတဦးတွေ့ထားပြီဖြစ်ပါတယ်။အီတလီနိုင်ငံမှာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ4ဦးထိရှိလာပြီမို့လို့ယောဂထိန်းချုပ်ရေးအစီအမံတွေကိုတိုးမြင့်ဆောင်ရွက်နေရပါတယ်။ကာနီဗယ်ပွဲတော့အားလုံးကိုဖျက်ထားသလိုပဲဘောလုံးပွဲစဉ်ကြီးတွေနဲ့အခြားဖျော်ဖြေပွဲတွေကိုလည်းဖျက်ထားရပါတယ်။မီလန်အနားမှာရှိတဲ့အီတလီမြောက်ပိုင်းမြို့တွေကလူပေါင်း5000ကျော်ကိုနေမှာပဲနေကြဖို့တိုက်တွန်းထားပြီးတော့ကျောင်းတွေဈေးတွေကိုလည်းပိတ်ထားပါတယ်။အီတလီနိုင်ငံမှာတော့ယောဂပူးကူးစက်ခံရတဲ့အရေအတွက်ဟာ150ဦးထိရှိသွားပြီဖြစ်ပါတယ်
။အီရန်နိုင်ငံကနေအာဖဂန်နစ္စတန်နိုင်ငံကိုမကြာခင်ကမှပြန်ရောက်လာသူတယောက်စီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတဲ့အတွက်နိုင်ငံအနောက်ပိုင်းကဆေးရုံတစ်ခုမှတီးကြားခွဲကုသပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အိမ်နီးချင်းအီရန်မှာတော့COVID-19 ယောဂဖြစ်နေတယ်လို့ပထမဆုံးသတင်းစတင်ထုတ်ပြန်တဲ့ပုတ်ထူးနေတဲ့ကစားလို့သေဆုံးသူ12ယောက်ထက်မနည်းရှိနေပြီးတော့ပိုးကူးစက်နေသူ40ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့ကြိုးစားတဲ့အနေနဲ့ဟီရတ်မြို့မှာအရေးပေါ်အခြေအနေကြေညာထားတယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဖာဥစ်ဦးဒင်ဖာရုစ်ကသတင်းတောက်တွေကိုကာဘူးမြို့ရမှာပြောကြားခဲ့ပါတယ်။စနေနေ့ကပိုးကူးစက်တယ်လို့တန်တရားရှိသူ3ယောက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်အီရန်နဲ့အသွားအပြန်၄ချောင်း၃ချောင်းတွာလာမှုအားလုံးကိုအာဖဂန်အစိုးရကရပ်ဆိုင်းထားပါတယ်။အီရန်ကတင်ပို့တဲ့ကြက်သားနဲ့ကြက်ဥအများစုအပါအဝင်ကြက်ဘဲတင်ပို့မှုတွေကိုလည်းရထားပါတယ်။ပိုးကူးစက်နေတယ်လို့အတည်ပြုထားသူ3ယောက်လုံးဟာအီရန်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတဲ့ဘာသာရေးအထွတ်အမြတ်မြို့ကွမ်ကနေပြန်ရောက်လာသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဖာဥစ်ကပြောပါတယ်ရှင
်။အမေရိကန်အစိုးရအနေနဲ့အာဖဂန်နစ္စတန်ကတာလီဘန်တို့အကြားခုနှစ်ရက်ကြာပြစ်ခတ်ရက်စဲမှုဆက်လက်တည်မြဲနေတာကြောင့်ဒီသတင်းပတ်ထဲမှာစီစဉ်ထားတဲ့အတိုင်းတာလီဘန်တို့နဲ့ညီငယ်သဘောတူညီမှုလက်မှတ်ထိုးနိုင်လိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။အာဖဂန်စစ်ရဲနဲ့တာလီဘန်တို့ကြားသတင်းတပတ်ကြာတိုက်ခိုက်မှုတွေမလုပ်ဖို့သဘောတူခဲ့ပြီးတဲ့နောက်စနေနေ့ကတော့အာဖဂန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေကျဆင်းသွားပြီးတဲ့နောက်အခုလိုသမ္မတထရမ့်ကပြောဆိုတာဖြစ်ပါတယ်။အစပိုင်းရက်တွေမှာသဘောတူညီမှုတည်မြဲနေပေမဲ့အာဖဂန်နစ္စတန်ညီငယ်အစ်အတွက်နောက်ခြေလှမ်းလှမ်းမှုကျန်တဲ့ရက်တွေတိုးတက်မှုရှိမရှိကအဓိကကြတာမဟုတ်လို့တပတ်လုံးအချိန်ဘယ်လိုရှိသလဲဆိုတာကိုစောင့်ကြည့်သွားမယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောပါတယ်။သဘောတူထားကြတဲ့အတိုင်းတစိ့တစ်ပိုင်းအပြည့်ရသဘောတူညီမှုရအကြမ်းဖက်မှုတွေကြာဆင်းသွားခဲ့ရင်တော့အမေရိကန်နဲ့တာလီဘန်တို့အကြားမှာအလုံးစုံပါဝင်တဲ့သဘောတူညီမှုတစ်ခုကိုဒီသတင်းပတ်ကုန်ပိုင်းကြလို့ရှိရင်ကာတာနိုင်ငံမှာလက်မှတ်ထိုးကြမှာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ရရင်တော့အာဖဂန်နိုင်ငံထဲမှာရှိနေတဲ့အမေရိကန်စစ်သားတွေကိုအချိန်ဇယားနဲ့ပြန်လည်ရုပ်သိမ်းနိုင်မှာဖြစ်ပါတယ်။အမေရိကန်နဲ့တာလီဘန်ကူစက်တွေကြားကာတာနိုင်ငံဒူဟာမြို့မှာလွန်ခဲ့တဲ့တစ်နှစ်ခွဲလောက်တွင်ညှိနှိုင်းပြီးတော့သဘောတူညီချက်မူကြမ်းကိုရွေးဆဲခဲ့ကြပါတယ်ခင်ဗျ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလာနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကမမျှော်လင့်မထားပဲယာဒူးကနေနှုတ်ထွက်စာတင်ခဲ့ပြီးတဲ့နောက်သူ့ရဲ့နှုတ်ထွက်စာကိုဘရင်ကလက်ခံခဲ့ပေမဲ့ဝန်ကြီးချုပ်တဲ့မခန့်နိုင်ခင်အထိယာယီဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဖို့ပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်တဲ့မခန့်နိုင်ခင်နဲ့ကက်ဘိနက်ဝန်ကြီးအဖွဲ့တဲ့မဖွဲ့နိုင်ခင်အထိဒေါက်တာမဟာတီယာဆက်လက်တာဝန်ယူသွားမယ်လို့သူ့ရဲ့ရုံးကကြေညာချက်ထုတ်ပါတယ်။ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်NY Ibrahim ကိုဘေးဖယ်ပြီးတော့ညွန်ပေါင်းအစိုးရအသစ်ဖွဲ့နိုင်ဖို့ဝင်းကြီးချုပ်ရဲ့ဘာသာတူပါတီနဲ့တခြားအတိုက်ခံပါတီတွေကြားစနေတနင်္ဂနွေရုံးပိတ်ရက်အတွင်းဆွေးနွေးခဲ့ကြပြီးတဲ့နောက်ဝင်းကြီးချုပ်မဟာတီယာဒီကနေ့နှုတ်ထွက်စာတင်တာဖြစ်ပါတယ်။ဒေါက်တာမဟာတီယာနှုတ်ထွက်ကြောင်းဝင်းကြီးချုပ်ရဲ့ကြေညာရုံးရဲ့ကြေညာချက်ထဲမှာတော့ဘာကြောင့်လဲဆိုတာရှင်းပြမထားပါဘူး။ပါတီကောင်းဆောင်မဟာတီယာဘက်ကရည်တည်တဲ့အနေနဲ့ဘာသာတူပါတီကလည်းညွန်ပေါင်းအစိုးရတွေကနေနှုတ်ထွက်တယ်လို့ဒီကနေ့မှပဲကြေညာပါတယ်။ဒါပေမဲ့ဒေါက်တာမဟာတီယာဟာဘာသာတူပါတီဥက္ကဋ္ဌရာထူးကနေလည်းနှုတ်ထွက်ခဲ့တာပါ။2018ရွေးကောက်ပွဲမှာအသက်60ကျော်ဒေါက်တာမဟာတီယာအနိုင်ရခဲ့ပြီးတဲ့နောက် နောက်နှစ်နှစ်ကြာရင်မစ္စတာအန်ဝါကိုယာတုလွှဲပေးမယ်ဆိုတဲ့ကတိနဲ့ညွန်ပေါင်းအစိုးရဖွဲ့ထားတာဖြစ်ပါတယ်။လက်ရှိမှာဘယ်ပါတီကမှအစိုးရဖွဲ့နိုင်လောက်အောင်လွှတ်တော်အမတ်အရေးအတွက်မပြေတာကြောင့်စီးမြင့်ခံဘရင်ကအစိုးရအသစ်ဖွဲ့နိုင်ဖို့နိုင်ငံရေးပါတီတစ်ခုခုကိုဖိတ်ခေါ်မလား။ဒါမှမဟုတ်ရွေးကောက်ပွဲအသစ်ကျင်းပမလားဆိုတာစောင့်ကြည့်ရမှာဖြစ်ပါတယ်။ဒီချိန်တုန်းကဒေါက်တာမဟာတီယာရဲ့အလုပ်တင်ဖြစ်ခဲ့ပြီးနောက်မှာနိုင်ငံရေးပြိုင်ဘက်ဖြစ်လာတဲ့အန်ဝါအီဘရာဟမ်ကိုလိန်လူချင်းဆက်ဆံတဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒေါက်တာမဟာတီယာအရင်ဝန်ကြီးချုပ်ဒါဝင်ယူထားစင်မှထောင်ချခဲ့ပြီးတော့ပြီးခဲ့တဲ့မေလကမှမလေးရှားဘရင်ရဲ့လွန်ငင်းချမ်းသာခွင့်နဲ့သူပြန်လွတ်လာခဲ့တာဖြစ်ပါတယ်။
အီရန်တူရကီနေဆက်မှာတနင်္လာနေ့ကလှုပ်ခတ်တဲ့ 5.9 ပြင်းရရှိတဲ့ငလျင်ကြောင့်မလို့တူရကီနိုင်ငံမှာလူ9ဦးသေဆုံးပြီးတော့အီရန်မှာတော့လူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီငလျင်ဟာတူရကီနေဆက်နဲ့10ကီလိုမီတာလောက်ဝေးတဲ့အီရန်နိုင်ငံရဲ့အနောက်ခြမ်းအဇာဘိုင်ဂျန်ပြည်နယ်တဲကဟဘက်ရှ် EOYA ကိုဗဟုပြုပြီးတော့လှုပ်ခတ်ခဲ့တာလို့အမေရိကန်ငလျင်တိုင်းနာရေးဌာနကကြေညာပါတယ်။ဒါပေမဲ့လည်းငလျင်တန်ကူတူရကီနိုင်ငံဗန်စ်ပြည်နယ်မှာကနဦးအဖြစ်ခံလိုက်ရပြီးတော့ကလေး4ဦးအပါဝင်လူ9ဦးသေဆုံးခဲ့ပါတယ်။38ဦးကထိခိုက်ဒဏ်ရာရပါတယ်။အင်းတွေကြောင်းတွေအပြက်စီးပုံတွေကြအသက်ရှင်ကြံသူတွေကိုတူရကီစစ်တပ်ကတူးဆွရှာဖွေနေရမှာဒေသခံရွာသားတွေလည်းကူညီခဲ့ပါတယ်။အီရန်နိုင်ငံမှာတော့အဆောင်အုံတွေပျက်စီးသွားပြီးတော့လူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်
။ American ထိတ်တန့်လျှို့ဝှက်ချက်လက်တွေကိုလူသိရှင်ကြားထုတ်ပြန်မှုနဲ့ American ကအလို့ရှိနေတဲ့ WikiLeaks website တည်ထောင်သူ Julian Assange ကို American အစိုးရလက်လွှဲပေးသင့်မသင့်ကြားနာမှုကို Britain နိုင်ငံ London မြို့တရားရုံးတစ်ခုမှဒီကနေ့စတင်ပါတယ်။တရှိုလုံးမှုကွန်ပျူတာတွေကိုကြားဖောက်ခိုးဝင်မှုတို့နဲ့တရားစွဲထားတဲ့အမေရိကန်အစိုးရကိုစားပြုရှေ့နေတွေဘက်ကတော့ Willis Crown တရားရုံးမှတရားသူကြီးကိုဒီကနေ့တင်ပြလျှောက်ထားကြပါတယ်ရှင်
။ပါလက်စတိုင်းတို့အုပ်ချုပ်တဲ့ဂါဇာနဲ့ဆီးရီးယားထဲမှာရှိတဲ့ဒမတ်စကတ်မှာရှိတဲ့ဒီအစ္စလမ်စစ်သွေးကြောပြစ်မှတ်တွေကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။တနင်္ဂနွေနေ့တုန်းကတော့ဂါဇာတဲကနေပြီးတော့အစ္စရေးတဲကိုဒုံးကျည်တွေနဲ့တိုက်ခိုက်မှုဖြစ်ပါတယ်။ဂါဇာကနေပြီးတော့ဒုံးလက်နက်20ထက်မနည်းအစ္စရေးတဲကိုပြတ်ခတ်ခဲ့ပြီးမြဲထိခိုက်ပျက်စီးမှုမရှိဘူးလို့အစ္စရေးကပြောပါတယ်။ဒုံးကျည်တော်များများကိုအစ္စရေးရဲ့ Iron Dome ကဝေးစနစ်ကနေပြီးတော့ဖျက်ချခဲ့တာပါ။အဲဒီနောက်လက်တုံများနဲ့အနေနဲ့ဂါဇာနဲ့ဒမတ်စကတ်အနီးမှာရှိတဲ့ Islamic အစွန်ရောက်ဝါဒီတွေကိုအစ္စရေးကလေကြောင်းတိုက်ခိုက်မှုလုပ်တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြခဲ့တာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေကတော့ကိုရိုနာဗိုင်းရပ်စ်နဲ့ဆိုင်တဲ့သတင်းလွှာတွေပဲဖြစ်ပါတယ်။ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဆိုရင်အစ်စ်ဖြစ်တဲ့အမှတ်၄ကိုရောက်လာတဲ့တောင်ကိုရီးယားမှာယောဂါပိုးကူးစက်တဲ့မြန်မာအလုပ်သမားလုံးဝမရှိသေးတဲ့အကြောင်းတောင်ကိုရီးယားဆိုင်ရာမြန်မာတန်ယုံကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား4,000နီးပါးရှိပြီးယောဂါပိုးကူးစက်မှာစိုးရိမ်လာကြောင်းနေရက်ပြောင်းချင်ကြတဲ့မြန်မာအလုပ်သမားတွေအတွက်လည်းတန်ယုံကလိုအပ်တာတွေကိုအခုညီပေးနေတယ်လို့အလုပ်သမားတန်ရာရှိကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်စုစုကပြောပြသွားမှာပါရှင်။
တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေဟာနောက်ဆုံးအဆင့်၄ဖြစ်တဲ့စိုးရိမ်အဆင့်ကိုရောက်နေပြီလို့သမ္မတမွန်ချေအင်းကမနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဦးရေဟာယောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်ရင်တောင်ကိုရီးယားဟာဒုတိယနေရာမှာရှိနေပါတယ်။ဒီကနေ့ညနေအထိစီးရင်တွေအရကူးစက်ခံရသူ833ဦးနဲ့သေဆုံးသူကတော့8ဦးအထိရှိလာပါပြီ။ကူးစက်ပြန့်ပွားနှုန်းဆိုရင်အစဉ်သတ်မှတ်ခံရတဲ့တောင်ကိုရီးယားမှာမြန်မာလူသားက4,000နီးပါးရှိနေပေမဲ့ယောဂါကူးစက်ခံရတာလုံးဝမရှိသေးဘူးလို့ဆိုမျိုးအခြေဆိုင်မြန်မာတန်ယုံကအလုတ္တမတန်အရာရှိဦးစေရတင်ဝင်းထင်ကပြောပါတယ
်။လက်ရှိအခြေအနေကတော့ကျွန်တော်တို့မြန်မာလူသားတွေထဲမှာတော့ကူးစက်ခံရတဲ့လူနာမရှိသေးပါဘူး။ကျွန်တော်တို့လည်းမြန်မာအဖွဲ့အစည်းတွေမြန်မာလူသားတွေနဲ့ဆင်ဆက်မပြတ်ပါတော့ဒေသလိုက်လမ်းဆက်တွေပြီးတော့ထူကြမှုရှိအခြေမျိုးသက်သက်ကူညီတောင်းဖို့ရတဲ့ပြောထားပြီးသားပါ။
တောင်ကိုရီးယားမှာအခုလက်ရှိနေထိုင်နေတဲ့မြန်မာလူသားအများစုဟာအလုပ်ရှင်အလုပ်သမားသဘောတူစာချုပ်နဲ့လာရောက်လုပ်ကိုင်နေကြသူတွေပါ။သူတို့တွေအနေနဲ့ယောဂကူးစက်မှုနှုန်းမြန်မာနေတဲ့အခြေအနေကိုစိုးရင်လို့မြန်မာပြည်ကိုပြန်ကျင်နေဆိုရင်အလုပ်ရှင်စီကခွင့်ပြုချက်ကိုတောင်းဖို့လိုသလိုအဲ့ဒီအတွက်လိုအပ်တဲ့အကူအညီရှိလာရင်လည်းမြန်မာတန်ယုံအနေနဲ့ကူညီပေးသွားမယ်လို့ဦးစေရတင်ဝင်းထင်ကပြောပါတယ
်။ကျွန်တော်စီကိုကျန်ကျန်လန်းတောင်းတဲ့လုပ်သားညီငယ်တွေကိုလည်းပြောပါတယ်။ဒီကြားထဲမှာတော့၂ရောင်းလောက်တော့သူဒီသားစုကလည်းစိုးရိမ်လို့မလို့ပြန်ကျင်တယ်ဆိုပြီးတော့ဆက်ဆက်လာတော့ကျွန်တော်နံပါတ်၁အနေနဲ့လို့ချက်တော့ဒီမှာသားပါအရင်ညီလိုက်ခိုင်းပါတယ်ခွင့်ရက်ဘယ်လောက်ပေးနိုင်မလဲဒါကကျွန်တော်ဒီလိုဆိုကျွန်တော်အနေနဲ့တန်းပြီးတော့လုပ်ချင်တဲ့အမ်းဒီမှာပြန်ကျင်တယ်ဆိုရင်ဆက်ပြီးတော့ညီလိုက်ပေးမယ်ဆိုပြီးတော့ကျွန်တော်ကသူ့ကိုလမ်းညွှန်လိုက်တယ်သူလို့ရှိရင်လည်းညီလိုက်တဲ့အခါမှာခွင့်ရသွားတဲ့သူအလေးပြန်မယ်ဆိုပြီးတော့ဖြစ်သွားတာမျိုးတွေပါလို့ရှိပါတယ်ဒါကတော့သူလို့ရှိရင်အတိကျတော့အလို့ရှိရင်လို့ဒီမှာသဘောတူညီချက်နဲ့ခွင့်ရရတဲ့ဆိုလို့ရှိရင်သူတို့နဲ့ပြန်လို့ရပါတယ် ဟိုလိုမျိုးကြီးပြန်လို့မရဘူးအဝင်ထွက်မရဘူးဆိုတာမျိုးတော့မရှိပါဘူ
းပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ် COVID-19 ဟာတောင်ကိုရီးယားကိုအခုနှစ်ဇန်နဝါရီ19ရက်မှာတရုတ်အမျိုးသမီးတဦးကနေစတင်ခဲ့တယ်လို့တောင်ကိုရီးယားအစိုးရကထုတ်ပြန်ထားပါတယ်အစိုးရကစိုးရင်အဆင့်ကျင်းညာထားပေမဲ့မာစယောဂါရုံးကလည်းအောင်အောင်မြင်မြင်ကုသနိုင်ခဲ့တဲ့အတွေ့အကြုံရှိတာကြောင့်ဒီယောဂါအပေါ်စိုးရင်ပူပန်မှုတိတ်မရှိဘူးလို့မြန်မာလူသားကိုစုံမိုးအောင်ကပြောပါတယ
်ကျွန်တော်ယုံကြည်မှတော့မြန်မာလူသမားတွေကတော့နည်းနည်းပဲရှိတယ်အများကြီးတော့မရှိဘူးခင်ဗျာကိုရီးယားဆိုရအနေနဲ့ပေါ့နော်လူကြီးကချက်ချင်းကုသမှုအများပြတ်လာတော့လေသူတို့ကဆိုရင်မျိုးစုကျင်းညာတယ်ဆိုပေမဲ့လည်းသူတို့အရင်တော့ကမာစယောဂါတို့နဲ့ပတ်သက်ပြီးသူတို့အောင်မြင်စွာကုပြင်းနေတဲ့အတွေ့အကြုံတွေရှိတဲ့ခါကျတော့လေကျွန်တော်ကဒီကိုရီးယားမှာအနေကြတာဖြစ်တဲ့အဲ့ဒီပုံမှာကြောက်အားကြီးကျွန်တော်ဆိုရင်မျိုးတော့မရှိဘူးခင်ဗျာကိုရီးယားဆိုရဘက်ကနေပြီးတော့တက်နိုင်ဘက်ကဒီသူလုတ်ဝင်းနေတယ်ပေါ့နော်
တခြားမြန်မာလူသားတွေအနေနဲ့လည်းအစိုးရကထုတ်ပြန်တဲ့သတင်းအချက်အလက်တွေကိုစောင့်ကြည့်ပြီးယောဂကာကွယ်ရေးနည်းလမ်းတွေကိုလိုက်နာဖို့အတွက်သူကတိုက်တွန်းထားပါတယ်
။ပြည်ပြွေးဒုတိယအများဆုံးကိုရီးယားမှာကိုသားသမီးတွေလှုပ်လှုပ်နေဖြစ်တဲ့ဆွေးရမှုတွေရှိတာကိုတော့ကျွန်တော်လက်ခံပါတယ်။ကိုရီးယားမှာရှိနေတဲ့မြန်မာတွေအားလုံးကပါနော်ဒီကျန်းမာရေးနဲ့ပတ်သက်ပြီးမိမိကိုယ်မသင်္ကန်းမှုရှိတဲ့ဆိုရင်နှိစက်ရဆွေးနွေးနေသွားကြဖို့ပြီးတော့လည်းသတင်းအချက်တွေမြန်မာလုံးလေးလာနေဖို့ပြီးတော့သတိပေးပြောထားတဲ့အတိုင်းလေးလိုက်နာဖို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း35နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ February 24ရက်ညနေခင်းစီးရင်အရလူပေါင်း 9,900 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ692ယောက်နဲ့သေဆုံးသူ3ဦးရဲ့စီးရင်ကိုပါထည့်တွက်ထားတာဖြစ်ပြီးသေးဆုံးသူကတော့စုစုပေါင်း 2,600 ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာလည်းအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝမရှိသေးပေမဲ့ရောဂါဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်နက်တည်းတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမနေ့က February 23ရက်နေ့မှာထုတ်ပြန်ထားပါတယ်။အဲဒါကြောင့်ပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့နဲ့ကျမရင်နဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂကာကွယ်ရေးကျမရေးအသိပေးနှိုးဆော်ချက်တွေကိုလိုင်းနာဆောင်ရွက်ပေးဖို့ကိုတိုက်တွန်းထားပါတယ
်။ဆုစုပြောပြခဲ့တာပါရှင်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဆေးရုံမှာလည်းတရုတ်နိုင်ငံသားတဦးကိုရိုနာဗိုင်းရပ်စ် COVID-19 ယောဂသံသယနဲ့အရေးပေါ်ဆေးကုသမှုခံနေရတယ်ဆိုတဲ့အွန်လိုင်းသတင်းတွေကြောင့်မြို့ကန်တွင်တဲ့မဲဆောက်မြို့ပတ်ဝန်းကျင်ကမြန်မာအလုပ်သမားတွေစိုးရိမ်နေကြပါတယ်။မဲဆောက်မြို့တော်ဝင်ကတော့ဒီလူနာဟာစီးတို့ယောဂါခံစားနေရတဲ့လူနာသာဖြစ်တဲ့အကြောင်းဒီကနေ့မှပဲအရေးပေါ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးထိုင်းမြန်မာနယ်စပ်တစ်လျှောက်ယောဂါကာကွယ်တားဆီးမှုတွေကိုလည်းတိုးမြှင့်လှုံ့ဆော်ပေးခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကစုံစမ်းသတင်းပေးပို့ထားပါတယ်ရှင
်မဲဆောက်မြို့စီးရုံကြီးကကျန်းမာရေးဝန်ထမ်းနိုင်နရက်ဘွန်ထန်ပက်ကသူရဲ့လူမှုကွန်ရက်စာမျက်နှာကနေထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံဘက်ကဝင်ရောက်လာပြီးစေုံတင်ထားတဲ့တရုတ်လူနာတဦးမှာတန်တရားဖြစ်စရာယောဂါလက္ခဏာတွေတွေ့နေရလို့နယ်စပ်တခြားမှာကိုရိုနာဗိုင်းရပ်စ် COVID-19 ယောဂါပိုးကာကွယ်တားဆီးရေးလုပ်ငန်းကိုသက်ဆိုင်ရာအာဏာပိုင်တွေဘက်ကထိရောက်စွာလှုံ့ဆော်ပေးဖို့တောင်းဆိုခဲ့တာပါသူရေးသားခဲ့တဲ့အချက်တွေကိုကိုကဖော်ပြတဲ့ထိုင်းလူမှုကွန်ရက်တွေနဲ့ထိုင်းသတင်းတွေမှာပြန့်နှံ့သွားခဲ့ပြီးတဲ့နောက်မဲဆောက်မြို့တော်ဝင်ဒေါက်တာအော်ရစ်စ်စပန်ထရယာကဖေဖော်ဝါရီလ23ရက်နေ့မှာပဲမဲဆောက်မြို့သူမြို့သားတွေအနေနဲ့ဒီသတင်းကြောင့်စိုးရိမ်မှုတွေမဖြစ်ကြဖို့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်အခုလိုမျိုးကိုရိုနာဗိုင်းရပ်စ်တန်တရာလူနာတွေ့ရှိပြီဆိုတဲ့သတင်းနဲ့ပတ်သက်လို့အခုချိန်မှာသူ့အနေနဲ့ပြောဖို့စောလွန်နေသေးကြောင်းနဲ့လူနာရဲ့သွေးနမူနာကိုပြစ်ဆင်လို့ခရိုင်စီးရုံကြီးမှစစ်ဆေးနေပြီးကျန်းမာရေးဌာနကနေတရားဝင်ထုတ်ပြန်ရှင်းလင်းပေးမှာဖြစ်ကြောင်းမြို့ကန်တွေကိုအသိပေးခဲ့ပါတယ်။ဒီကနေ့ဖေဖော်ဝါရီလ24ရက်နေ့မှာတော့မြို့တော်ဝင်ကလူနာမှာဒီယောဂါပုံမရှိဘူးဆိုပြီးသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ်
။ကျွန်မကလည်းအပြင်းအထန်ဖြစ်တော့တခြားပုံတွေ့ထောက်မတော်တော့ဘောတော့ဒီမဲ့ခင်လဲครับမလောက်ပြန်လိုက်နော်အဲ့ပါလို့တော့ဆောက်ကြည့်ကဝင်နေမိသားစုဘုံတော့ပေါ့ခါတော့ဘယ်တော့မှတော့မဲ့တော့ပြောပါ
ဒီတရုတ်နိုင်ငံသားလူနာမှာကိုရိုနာဗိုင်းရပ်စ် COVID-19 ယောဂါပိုးမရှိကြောင်းစစ်စစ်ချက်ကိုထုတ်ပြန်ခဲ့ပြီးလူနာဟာဆီးချိုယောဂါကြောင့်ကြောက်ကဲ့ရောင်နေရတာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့ပြောကြားသွားခဲ့တာပါဖေဖော်ဝါရီလ23ရက်နေ့ကထုတ်ပြန်ခဲ့တဲ့သတင်းကြောင့်မြန်မာလူသမားတွေကြားမှာလည်းစိုးရိမ်ပူပန်မှုတွေရှိလာတယ်ဆိုပြီးလူသမားရေးဆောင်ရွက်နေတဲ့ရောင်ကြည်ဦးလူသမားဖွဲ့ရဲ့တာဝန်ခံဦးမိုးကျော်ကပြောပါတယ
်အဲလူသမားတွေကြားထဲမှာတော့စိုးရိမ်သူကစိုးရိမ်ခင်းနေမှုရှိတာပေါ့တိရဲ့လူတချို့ကတော့မသိဘူးဆိုလို့ရှိရင်ဆွေးထင်းလာမှုရှိရပါကြောင့်ကျွန်တော်ကြားတာ
ပြီးတော့ဒီလက်ဆက်ချင်းရောက်လာတယ်ကိုရာပိုင်းရဲ့လို့ယူဆတယ်ဗျာရရှိယူလာတယ်လို့ပြောတဲ့ခါကျတော့ဆိုးရရတယ
်ဒီကနေ့နဲ့ပိုင်းမှာတော့မြို့တော်ဝန်နဲ့အတူကျန်းမာရေးဝန်ထမ်းတွေလူမှုဝန်ထမ်းတွေ400ကျော်ဟာမဲဆောက်မြို့အတွင်းမှာဝန်ထမ်းတွေအနေနဲ့နှာခေါင်းပါဇက်အကာတွေနဲ့ရုံးတက်ကြဖို့လိုက်လံနှိုးဆော်တာကိုထိုင်းသတင်းတွေမှာဖော်ပြပေးနေတာပါဒါအပြင်ထိုင်းမြန်မာနယ်စပ်ကနယ်စပ်ဖြတ်ကျော်နေတဲ့လေကိတ်တွေမှာလည်းစေးဝန်ထမ်းတွေတုံ့ပြန်ချထားတာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ကမြန်မာပြည်ရဲ့ပူးပွဲလှုံ့ဆော်မှုကော်မတီဥက္ကဋ္ဌဦးမိုးကျော်ကတော့နှစ်နိုင်ငံနယ်စပ်ရေကြောင်းကနေဝင်လာနေသူတိုင်းကိုစစ်ဆေးတားဆီးပေးဖို့တိတ်မလွယ်လှပေမဲ့ဆက်လီနဲ့လာရောက်တဲ့တရုတ်နိုင်ငံသားတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးပေးတဲ့နယ်ဆိုပြီးပြောပါတယ်
။ကျမရဲ့ဝန်ထမ်းတွေနဲ့အဆောင်အဦနဲ့တင်းတင်းကြပ်ကြပ်ချတယ်။ဆိုရင်ကြာကောင်းပြီ။ကိုနာပိုင်းတားဆီးရေတော့ကောင်းတယ်။သို့တော်လည်းဒီတော်မြင့်တရုတ်စိတ်30နှစ်တခုတော့ဘလို့မှမဖြစ်နိုင်ဘူး။ဆက်လီခိတ်တွေကိုတားဆီးရေတော့ထပ်ခဲခဲဖြစ်တယ်။ပြောလူမျိုးတွေရှိနေတဲ့နေရာတွေပေါ့ရွှေကုတ်ကိုမြိုင်အင်းကျင်းမြိုင်အဲ့ဒီနေရာတွေကတော်လေးမြေကန္တာလျှောက်ကရုစိတ်တွေပဲဖြစ်ဖြစ်ဒီအမှတ်တဲ့အမှတ်နဲ့တရားကြီးတွေကလာမဲ့တရုတ်နိုင်ငံသားတွေကိုဖြစ်ပို့ပြီးတော့ပတ်စိတ်တိုက်ပြီးတော့ကြက်ကြက်မမဆစ်ဆေးတော့ပို့ပြီးဖြစ်တဲ့
ဖေဖော်ဝါရီလ24ရက်နေ့မှာတော့မဲဆောက်မြို့တော်ဝင်ကိုရိုင်ဦးစီးပြီးနေဆက်မှာရှိတဲ့စိတ်ယုံလို့ယုံနေမှာလဲကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်မျက်နှာဖုံးတွေဝေနေတယ်လို့ထိုင်းဝန်ထမ်းတွေမျက်နှာဖုံးတက်ချဖို့ကိုလည်းနှိုးဆော်နေပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရက်မရေးဝန်ထမ်းနဲ့လုံခြုံရေးအဖွဲ့ဝင်400ကျော်နဲ့တူကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးကိုအရေးတကြီးလှုပ်ဆောင်လာပါတယ်ရှင်။
မအေးအေးမှာပြပြသွားတာပါရှင်ဒီကိုရိုနာဗိုင်းရပ်စ် COVID-19 တရုတ်ပြည်တွင်းမှာပြန့်နှံ့နေတာကိုမြန်မာပြည်ဘက်ကိုမရောက်လာတားဆီးနိုင်ဖို့အတွက်ဆိုပြီးတော့ယူနန်ပြည်နယ်ရွှေလီမြို့ကအာဏာပိုင်တွေကတလလောက်ပိတ်ထားခဲ့တဲ့ဒီတရုတ်မြန်မာနှစ်နိုင်ငံကြားမှုဆက်ကုန်သွယ်ရေးဂိတ်တွေကိုတော့မနေ့ဖေဖော်ဝါရီလ23ရက်နေ့ကပြန်ဖွင့်ပေးလိုက်ပါတယ်ဒါပေမဲ့မြန်မာကုန်သည်တွေဘက်ကအခြေအနေစောင့်ကြည့်နေကြတာကြောင့်ကုန်သွယ်မှုကရာနှုန်းဖြင့်ပြန်ပြီးတော့လည်ပတ်တဲ့အနေအထားကိုရောက်မလာသေးပါဘူးဒီနေ့မူဆယ်အခြေအနေကိုကုန်သည်တချို့ကိုမေးမြန်းပြီးတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင
်အခုလိုရွှေလီမြို့အတွင်းအသွားလာဒါစီပိတ်ပင်လာပြီးဖြေလျှော့လိုက်တာဟာတရုတ်အစိုးရကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့လမ်းနဲ့အများပိုင်းနေရာတွေကိုခေတ္တပိတ်ကြောင်းဇန်နဝါရီ26ရက်ကြီးညာချက်ထုတ်ပြီးနောက်ပိုင်းပထမဆုံးခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့ပုံမှန်အခြေအနေထိတော့မရောက်သေးဘူးလို့မူဆယ်နန်းခမ်းနေဆက်ကုံတွေစခန်းကကုံတွေတွေကခံမှန်းပါတယ်
။ဆိုရင်နေရာတော်တော်များများတော့လမ်းတွေရောင်းဝယ်မှုတွေပြန်ဖွင့်ပြီးနေတယ်ဗျာ။ပုံမှန်ပေါ့ဒီယောဂမဖြစ်ခင်အနေထားနဲ့တွေ့ရရင်တော့60ရာခိုင်နှုန်းတော့ရောင်းဝယ်ပြန်ဖြစ်လာပြီတော့။ကနေကျင်းတော့လာနေကြပါပြီ။ဆိုလိုပေါ့အင်တာအားတိုင်းနဲ့တော့စိတ်မသွားကြရဘူး။
မူဆယ်နေဆက်စခန်းတတိဝလံကွန်စီတိုင်းဒူဥက္ကဋ္ဌဦးအောင်တော်ဦးပြောသွားတာဖြစ်ပါတယ်။အခုလိုပြန်ဖွင့်ပေးလိုက်ပြီမဲ့လည်းနှစ်ဖက်အစိုးရပြည်သူ့ကျန်းမာရေးတောင်းရှိသူတွေကတော့တရားဝင်နေဆက်ဂိတ်တွေကနေဝင်ထွက်သွားလာသူတွေကိုကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိစစ်ဆေးမှတ်တမ်းယူရာရေးလုပ်နေစေဖြစ်ပါတယ်။မူဆယ်နန်းခမ်းကုံတဲ့အသိဝင်ဖြစ်သလိုမူဆယ်ဆံကုံတဲ့များအသိရဲ့ဒူဥက္ကဋ္ဌလည်းဖြစ်တဲ့ဦးမင်းသိန်းကလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်။
အတော်တက်တာဖွင့်တယ်။ဒါကိုပြီးလက်လှုပ်ရှားတယ်။ဒါဘာမှမရလုပ်သမားတွေလည်းအခုဖြည်းဖြည်းကိုဆောက်ပြီးဝင်နေပြီအလုံးလို့ပဲ။ဟိုအရင်ထိန်းချုပ်ထားတာတွေဆိုလည်းချုပ်ပေးတယ်။နားလေးဖိတ်ထားတာတို့လက်ကတခုနဲ့တခုမကူရတာတို့ဒါပေမဲ့အဝေးဆက်တွေမှာအစားတန်းတယ်။ကိုကြီးရတယ်ကိုကြီးဖြစ်ရတယ်အမှ
ဒီနေ့ဖေဖော်ဝါရီ24ရက်မှာမြန်မာဘက်ကစံနဲ့စကွဲကအစီ40၊တခွားမွေးအစီ120၊ဖရဲ130နဲ့ပဲဒီစိန်တွေတရုတ်ပြည်ဘက်တင်ပို့ခဲ့ပါတယ်။တကြားကားတွေကတော့မှောင်ခိုလမ်းကနေ15စီးလောက်ထွက်ပါတယ်။ရေထွက်ကုန်ကတော့တရုတ်ပြည်တွင်အခြေအနေတွေပြန်ဖြစ်လာမှတင်ပို့သွားဖို့ကုန်သွယ်ရေးကစံသားရှိပါတယ်။တရုတ်ဘက်ကတော့အင်ဆောက်ပစ္စည်းစားတောက်ကုန်နဲ့ဆေးဝါးတွေဒီနေ့ပြန်ဝင်လာပါတယ်။တရုတ်ပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေတွေကြောင့်စံနဲ့ရေထွက်ကုန်အပါဝင်ယာတီပေါ်တိနှံ့တွေခုဆွတ်တင်ပို့ရာရေးအရေးဆုံးမဟုတ်ကြဘို့မူဆယ်ကုန်စည်တိုင်တွေကဇန်နဝါရီ26ရက်မှာအသီးသီးသတင်းထုတ်ပြန်သတိပေးခဲ့ကြသလိုဖျဲဆိုင်ကင်ဧက1000လောက်ခုဆွတ်ချိန်ကြာမြင့်ခဲ့လို့ပျက်စီးမှုရှိခဲ့ကြောင်းစကိုင်းတိုင်းဖျက်သခွားစိုက်ပျိုးထုတ်လုပ်တင်ဖို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးလွင်ကပြောပါရတယ်။2018-2019မှာနေဆက်ခိတ်တီကနေလေယာထွက်ကုန်ပစ္စည်းအမေရိကန်ဒေါ်လာတန်3200ကျော်တင်ပို့နိုင်ခဲ့ပါတယ်။နေဆက်ကုန်သွယ်ရေးကရရရေထွက်ကုန်ဝင်ငွေကတော့အမေရိကန်ဒေါ်လာတန်900ကျော်ရှိပါတယ်။မူဆယ်နေဆက်ကုန်သွယ်ရေးပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီး 2018-2019 ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း9000နီးပါးရှိပါတယ်။
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးနဲ့ကိုရိုနာဗိုင်းရပ်စ်တိကာကွယ်ရေးအခြေအနေတွေကိုကိုစောထက်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုဒီကိုရိုနာဗိုင်းရပ်စ်ဟာဥရောပတိုက်ထဲကနိုင်ငံဖြစ်တဲ့အီတလီမှာလည်းတွေ့လာနေတဲ့အခြေအနေကိုသိကြရပါမယ်။အီတလီနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ152ဦးရှိနေပြီးအနည်းဆုံး3ဦးသေဆုံးပြီးဖြစ်တာကြောင့်ဒီရောဂါပြန့်နှံ့မှုကိုထိန်းချုပ်ဖို့နိုင်ငံမြောက်ပိုင်းကအစိုးရအာဏာပိုင်တွေဟာလွန်ပါဒီနဲ့ဘန်နီတိုပြည်နယ်တွေအတွင်းကအများပြည်သူလာရောက်လည်ပတ်လည်ရှိတဲ့နေရာတွေကိုပိတ်ပင်လိုက်ပါတယ်။ VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းဆောင်ပါကိုအခြေခံပြီးကိုဝင်းခန့်မောင်ကပြောပြပါမယ်ရှင
်။အီတလီနိုင်ငံဗီနစ်မှာကျင်းပတဲ့ဗီနစ်ကာနီဗယ်ပွဲတော်ကတော့မနေ့တနင်္ဂနွေနေ့ကပဲတမတ်ရက်ထက်နှစ်ရက်စောပြီးပွဲသိမ်းခဲ့ပါတယ်။လူတွေကတော့ဒီဆုံးဖြတ်ချက်အပေါ်ဘဝေမကျဖြစ်နေပါတယ်။ကာနီဗယ်ပွဲကိုတက်ရောက်လာသူအမျိုးသမီးတူက
ကာနီဗယ်ပွဲတော်ကိုခုလိုရက်လိုက်တာကအလားဟတာဖြစ်တယ်လို့ထင်မိပါတယ်။ဒီမှာတခြားဆေးရုံတွေအရက်ဆိုင်တွေစူပါမားကတ်တွေစားတောက်ဆိုင်တွေရထားဂိတ်လေဆိပ်စသဖြင့်နေရာတွေအများကြီးကိုဖွင့်ပေးထားပြီးတော့အခုလိုမျိုးကာနီဗယ်ပွဲတော်တစ်ခုတည်းကိုပိတ်လိုက်တာရည်စရာကောင်းတဲ့လုပ်ရပါ
ကိုရိုနာဝိုးကူးစက်သူအများဆုံးရှိနေတဲ့အီတလီနိုင်ငံတွင်းကဗီနက်တိုနဲ့လွန်ပါတီပြည်နယ်တွေမှာတော့နောက်ထပ်သတင်းနှစ်ပတ်လောက်ထိအထူးခွင့်ပြုချက်မရဘဲဝင်ထွက်လို့ရတော့မှာမဟုတ်ပါဘူး။ဒီမိန့်ကိုတေချာလူတွေလိုက်နာဖို့ရဲတွေနဲ့အထူးကြက်မှတ်နေပါတယ်။ဒီပြည်နယ်နှစ်ခုပြင်ပမှာလည်းစီးပွားရေးလုပ်ငန်းတွေနဲ့အကြောင်းတွေတော်တော်များများကပွဲလန်းသဘင်တွေကိုဖျက်သိမ်းထားရပါတယ်။အားကစားပွဲတွေကိုမလာထိပိတ်ပင်ထားပါတယ်။နာမည်ကြီးဒီဇိုင်နာဂျော်ဂျီယိုအာမီနီကတော့သူ့ရဲ့ဖက်ရှင်ပြပွဲအသစ်ကိုတကပိတ်ပြုလုပ်ခဲ့ရပါတယ်။ဒါပေမဲ့နိုင်ငံမြောက်ပိုင်းကအီဗရရာမြို့ကတော့နေ့စဉ်ကျင်းပတဲ့လိမ္မော်သီးပေါက်ပွဲကိုတက်ရောက်လာတဲ့ထောင်ပေါင်းများစွာသောအလဲလာသူတွေအတွက်ဖွင့်လှစ်ပေးထားသေးပါဒီအခြေအနေနဲ့ပတ်သက်လို့မြို့တော်ဝင်ကအခုလိုပြောပါတယ
် Sicuramente
ဒီလိုပွဲမျိုးက tourist တွေအရန်အလာများတော့ပြဿနာတွေရှိမယ်ဆိုတာသိကြပါတယ်ဒါပေမဲ့တစ်ဖက်မှာလည်းလူတစ်သောင်းခွဲလောက်ဝင်တဲ့ဒီလိုပွဲကိုပိတ်ပင်လိုက်မယ်ဆိုရင်တခြားပြဿနာတွေဖြစ်လာဦးမှာပါပဲ
တစ်ဆက်တည်းမှာပဲပြည်သူ့ကျန်းမာရေးကအဓိကကြတာကြောင့်အစိုးရကသာအမိန့်ချမယ်ဆိုရင်သူ့အနေနဲ့ဆိုင်ငံ့ဖို့ဝင်မလေးဘူးလို့လည်းပြောတော်ဝင်ကဆိုသွားပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ယောဂကူးစက်မှုသတိပေးချက်အမြင့်ဆုံးအဆင့်ထိကျင်းပထားပြီးအခုလက်ရှိကူးစက်ခံရသူ600ကျော်နဲ့သေဆုံးသူ6ယောက်ထိရှိထားပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းက
ကိုရိုနာ19ဆတဲ့က
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေဟာအင်မတန်ဆိုးရွားတဲ့အနေအထားတစ်ခုရောက်နေပါပြီ။နောက်လာမယ့်ရက်အနည်းငယ်ဟာအတင်းဆောင်မခံရတဲ့အချိန်ကာလပါ။
မြန်မာပြည်မှာတော့တရုတ်နိုင်ငံဘက်ကလာတဲ့လေကြောင်းတချို့နဲ့နေဆက်သွားလာရေးတချို့ကိုပိတ်ပင်ကတ်တက်တာတွေလှုံ့ဆော်နေပါတယ်။လက်ရှိမှာကူးစက်ခံရသူမရှိသေးပေမဲ့ဟိုတယ်တွေ၊ shopping mall တွေမှာခန္ဓာကိုယ်အပူချိန်တိုင်းတာတွေပြုလုပ်နေပါတယ်။အဆုတ်ရောင်ရောဂါကိုဖြစ်စေတဲ့ဒီကိုရိုနာဗိုင်းရပ်စ်အသစ်ဟာတရုတ်ပြည်အလဲပိုင်းဝူဟန်မြို့ကနေစတင်ပြန့်နှံ့လာတာဖြစ်ပြီးလက်ရှိတနင်္လာနေ့ထိနိုင်ငံတွင်းမှာလူ 9,000 နီးပါးကူးစက်မှုနဲ့ 2,500 နီးပါးတေကျေခဲ့ရပြီးဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းဖင်ကတော့အခုလိုယောဂပြန့်နှံ့မှုဟာတရုတ်ပြည်စတင်ထူထောင်စဉ်ကစလို့အကြီးမားဆုံးပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေတစ်ရပ်ဖြစ်တယ်လို့လည်းဆိုသွားပါရခင်ဗျာ
တော်ရှိပါခင်ဗျာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတစ်ရပ်ကိုပြောင်းစုလွှတ်တော်ကိုတင်သွင်းထားပြီးတော့အခုဒီရပိုင်းအတွက်မှပြည်သက်ဆွေးနွေးကြဖို့လည်းရှိနေပါတယ်အနာရအန်ဒီပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်အထိခီးပေါက်နေပြီလဲအခုဒီတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်တော့အထိဖြစ်လာနိုင်မှာမလားအခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ကြရင်အချိန်မီဆက်သွယ်ကြပါလို့အထမံဖိတ်ခေါ်ပါရစေ။ VOA American တန်ကနေထုတ်လွှင့်ပေးနေတဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဒါရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရစေ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုနှာစင်ချရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနှာစင်ချရမှာက
သူရဲ့ရှင်သန်ဈေးဆိုတဲ့အစ်စ်နောက်မှာပဲရှိနေတဲ့ဈေးစကားကိုပဲတောင်းတာမျိုးဖြစ်နေဆိုတော့ဒါကျွန်တော်ကတော့ဒီတောင်ဝင်ရှိတဲ့လူတွေကအလုံးသမားဆန္ဒပြတဲ့ကိစ္စရက်တွေကိုအဖြစ်တင်နေဆိုတဲ့
Action Labor Rights ကကိုသူရိန်အောင်နဲ့ဆက်သွယ်မိမြန်ထားတဲ့အလုံးသမားခွင့်ရေးဆိုင်ရာအကြောင်းတွေနားဆင်ရမှာပါ Blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်အခုတော့မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်မွန်ပြည်နယ်မှာ2019ခုနှစ်ကတောင်ပြိုခဲ့တာမှာထိခိုက်ခဲ့တဲ့မိသားစုတွေအတွက်အိမ်နေရာယာယီပြန်ချပေးတာမှာမိသားစုတွေသိပ်ပြီးတော့ခြေခြေနက်နက်မရှိပါဘူးမူလနေရာတွေမှာပြန်ပြီးအိမ်ဆောက်ပေးဖို့တောင်းဆိုပေမဲ့ဒီလိုသဘာဝဘေးအန္တရာယ်ဇိုးမျိုးထပ်ပြီးကြုံရခြင်းရှိတာကြောင့်သက်ဆိုင်ရာကတခြားနေရာမှာပဲချပေးဖို့စီစဉ်နေတာပါဒီအကြောင်းပြည်စုံကိုမြစ်မခသတင်းအေဂျင်စီကမတ်မေတကြံဟင်းတင်ပြထားပါတယ်ရှင်
ပေါင်မြို့နယ်တဲဖြူကုန်းကျေးရွာရဲပြားကုန်းကျေးရွာမှာဖြစ်ပွားခဲ့တဲ့မြေပြိုမှုမှာထိခိုက်ခဲ့တဲ့ဒေသခံတွေအနေနဲ့အစိုးရရဲ့နေရာချထားပေးမှုပေါ်မှာကြေညာမှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်ရဲပြားကုန်းကျေးရွာမှာ2019ဩဂတ်လတုန်းကမက်လက်တောင်ပြိုကျမှုဖြစ်ပွားခဲ့ပါတယ်တောင်ပြိုကျစဉ်ကနေအိမ်ပျက်စီးဆုံးရှုံးခဲ့တာတွေတောင်ပြိုမှုကြောင့်လူသေဆုံးမှုတွေရှိခဲ့ပါတယ်ဒါအပြင်စီးပွားရေးဆိုင်ရာဆုံးရှုံးမှုများလည်းရှိတယ်လို့ဒေသခံတွေကခုလိုပြောပါတယ်
။ကျွန်မတို့မိသားစုရဲ့ဆုံးရှုံးမှုကတိန်းနှထောင်ဆုံးရှုံးတာရှိတယ်။အခက်အခဲကြုံရတာတော့အဲ့လိုပေါ့မိသားစုကတခွေတပြားနေရတယ်။စားဖို့နေရတော့အလူငွေလေးတွေပေးထားတာနဲ့စားနေရတယ်။အခုကတော့ကုန်လောက်တိတ်နေပြီပေါ့
။တောင်ပြိုမှုကြောင့်မိသားစုဝင်တွေထိခိုက်ခဲ့တယ်။မတ်စင်မာဆိုးကလည်းစားဝင်နေရေးအဆင်ပြေနေပေမဲ့လက်ရှိအခြေအနေမှာတော့သူ့စိတ်ထဲမှာလှုပ်ချင်တာတွေရှိနေသေးကြောင်းခုလိုပြောပါသေးတယ်
။အခုသူပေးထားတာဟာလည်းရှိကြတော့စားလို့ရတာပေါ့နော်။အရှိအရှိဆိုတော့မိသားစုကို6ယောက်မှ6ယောက်ပါတာ6ယောက်ပါတာ1ယောက်ကတော့ကြံတယ်ကြံကောက်ဆိုင်ပါဆိုင်နေတယ်။အဲ့ဒီဟာတော့နာမဖြစ်လို့ဆိုတော့တစ်ခုခုတော့လှုပ်ချင်တာပေါ့။ကောက်ဆိုင်ဟိုကောက်ဆိုင်ပါဆက်ချိုးချင်တယ်။နောက်တစ်ခုခုဒီဇိုင်းနဲ့လှုပ်ချင်တယ်အဲ့လိုပုံစံမျိုးလှုပ်ချင်တာပေါ့။
2019ဩဂတ်လ9ရက်နေ့မှာမိုးသည်ထန်စွာရွာသွန်းခဲ့တဲ့အတွက်မွန်ပြည်နယ်ပေါင်မြို့နယ်သဲဖြူကုန်းကျေးရွာရေပြာကုန်းကျေးရွာတွင်မှမက်လက်တောင်ပြိုကျခဲ့ပါတယ်။လူနေ28လုံးပျက်စီးပြီးတော့လူဦးရေ80ကျော်ခန့်တိဆုံးခဲ့တယ်။စီးပွားရေးလုပ်ငန်းတွေလည်းပျက်စီးဆုံးရှုံးခဲ့တယ်လို့သိရပါတယ်။မွန်ပြည်နယ်အစိုးရအနေနဲ့မြေပြိုမှုကြောင့်နေအိမ်တွေပျက်စီးသွားတဲ့သူတွေကိုမြေနေရာကိုမူလရေပြာကုန်းကျေးရွာရန်ကုန်မော်လမြိုင်ကားလမ်းဘေးနေရာမှာအစားတဲဖြူကုန်းကျေးရွာရန်ကုန်မော်လမြိုင်ကားလမ်းအောက်ဖက်ချမ်းရွာစကြက်မြေနေရာမှာစက်သိန်း120တန်ဖိုးရှိတဲ့နေအိမ်တွေကိုကြံရစ်သူအိမ်အောင်စု23စုအတွက်ဆောက်လုပ်ပေးခဲ့တယ်လို့လည်းသိရပါတယ်။မွန်ကြီးနယ်အစိုးရ CBA ဝန်ကြီးဦးမင်းကျော်တွင်ကတော့အစိုးရအနေနဲ့လှုပ်ဆောင်ထားတာတွေနဲ့ပတ်သက်ပြီးတော့ခုလိုပြောပါသေးတယ်
။ဆိုရင်ရရှိထားတဲ့ဒီမိန်းတယ်ရမှုတွေကတက်လည်းကိုစူးစမ်းပြီးတော့ဆုံးဖြတ်ထားတယ်နော်။တဲ့မဆက်တဲ့တွေလည်းနောက်ကြီးအဲ့ဒီရောက်တဲ့အချိန်မှာလမ်းလူမိတွေကအစားဆက်ပြီးနေပိုင်းနဲ့ဆုံးဖြတ်ထားဖြစ်ပါတယ်။
ဒေါ်မီချိုကတော့လက်ရှိအစိုးရစီစဉ်ပေးတာနဲ့ပတ်သက်ပြီးတော့သူမရဲ့သဘောထားအမြင်ကိုခုလိုပြောပါတယ်
။အခုကတော့ဘယ်လိုလဲဆိုတော့အခုနေမဲနေရမရှိဆိုတော့သူတို့ပေးမယ်ကျမတို့ခြံနဲ့အလဲဖက်မဟုတ်ဘူးဆိုတော့အဲ့ဒီအိတ်နေမယ်။ကျမတို့ခြံနေတာဒီနဲ့အလဲဖက်ဆိုတော့ကျမတို့မယူဘူး
။
မနေဘူးဟိုမှာပေးပြီးဒီမှာတိမ်မဲ့ဆိုတော့ကျမတို့မနေဘူးသူတို့တက်ပေးတဲ့နေရာကျမတို့ data မဟုတ်တော့ကျမတို့မရှိဘူးဆိုရင်ဘယ်သူမှကြီးငါဘူးဆိုတာကျမတို့မသိဘူးကိုနေရာလောင်းလည်းပဲကိုနေကျင်တာပေါ့
နေအိမ်ပျက်စီးခဲ့တဲ့အိမ်အောင်စု23စုမှာ12စုကတော့အစိုးရနေရာချထားပေးတဲ့မြေနေရာမှာနေထိုင်ဖို့အတွက်လက်ခံသဘောတူခဲ့ပေမဲ့ကျန်17စုကတော့မူလမြေနေရာမှာနေထိုင်လိုတဲ့အကြောင်းကိုဆက်လက်တောင်းဆိုနေစေဖြစ်တယ်လို့သိရပါတယ်
ဘလို့လုံးမယ်လို့ပြောကျမတို့တွေကတောင်းဆိုတာကျမတို့ဆက်တူကပေါ့အဲ့လိုတံမိုးမရှိတဲ့ဦးတွေကတော်တော်ချင်းကျင့်နေတယ်ကျမတို့ဆက်တူမှာတံမိုးမြင့်မြင့်နေရတဲ့လူတွေကကျမတို့ဟောမှလမ်းကြီးမှာတွေ့နေရတယ်အဲ့ဒီလမ်းကြီးပြေးကျမတို့နေရတောင်းခဲ့တယ်ကျမတို့ရက်ွက်ဖြစ်တဲ့အတွက်ကျမတို့နေရတာရိုက်ပြီးလိုက်ပတ်တူပဲမူရမူကပတ်ပဲမူရမူကကျမတို့နေမယ်လို့ကျမတို့ပြောခဲ့
တယ်နေရတော့ကောင်းတော့သူပြေးမနေရတော့မလို့ချင်းဘူးကိုယ်လေးနေတာဒီမှာပဲပြီးဒီမှာပဲနေနေတာဆိုတော့ဟိုမှာကိုယ်မနေခြင်းဘူ
းမြေပြုံမှုဖြစ်စဉ်ကြောင့်ထိခိုက်ပျက်စီးခဲ့တဲ့နေရာမှာနောက်ထပ်ဘေးအန္တရာယ်ကြာရောက်လာနိုင်တဲ့အတွက်နေထိုင်ခွင့်မပြုတာဖြစ်ကြောင်းစီပင်ဝင်ကြီးဦးမင်းကျော်လင်းကအခုလိုပြောပါတယ
်နေအန္တရာယ်ရှိတဲ့နေရာတမတ်ထားတဲ့အတွက်လူလို့စောက်ကြည့်နေရတဲ့အခြေအနေမှာရှိတဲ့သူတို့နေလို့စောက်ကြည့်ရတော့ပြင်းပြနေတယ်
ပေါင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစောစောထူးကလည်းခုလိုပြောပါသေးတယ
်ဒီမြေကူရဲကိစ္စနဲ့ပတ်သက်ပြီးတော့ဒေသခံတွေကမူလနေရာမှာပြန်လိုချင်တဲ့နေရာလူတွေရှိတယ်ဒါမှမဟုတ်ရင်သူတို့ကတပည့်ကုန်မြေထားလမ်းပေးပေါ့နော်တပည့်ကုန်မူတာရင်မြေထားရန်လာစခန်းဆင်ပါတဲ့လမ်းမှာလိုချင်တဲ့လူရှိတယ်တချို့ကတော့အစိုးရစီမံခန့်ခွဲတဲ့နေရာမှာနေလိုချင်တဲ့လူရှိအဓိကကတော့သူတို့လိုချင်တာကတော့သူတို့ရဲ့မြေပိုင်ဆိုင်မှုတွေပေါ့မှာသူတို့လိုချင်ဒါပေမဲ့ဥရေရလည်းအစိုးရကဒီနေရာကိုဟာပြလို့မြရတယ်တဘောဘီအန်နေဖြစ်ပြီးတဲ့နေမျိုးဟာခုနကျွန်တော်မြင်ကြွခဲ့ပါတယ်ဒီမစ်ဆင်လက်ဆိုဥရိယဒါနိုင်ငံတော်မြေဖြစ်သမှန်ပဲကျွန်တော်တို့မျက်မြင်မြင်ပြီးအနေထားတော့အလုံးအတော့ပါစင်နီးပြီးနေပါပြီ69ရာခိုင်နှုန်းတော့ပြီးနေပါပြီစေရီမီစေလန်အကုန်လုံးတော့ပြီးနေပါပြီအဲခဝင်အထက်ကအိမ်တော်ပြိဘောကဒီမိဘကြောင့်သောပစ္စည်းတွေထဲပို့လောက်ပဲကြာတော့စောင်းဘိုင်ကတော့အားလုံးရန်တို့မြင့်နေပါပြီးနေပါ
ခုချိန်ထိထိခိုက်တဲ့သူတွေကိုနေရာထိုင်ရင်းအတီတကြပြန်လဲမချပေးနိုင်သေးတဲ့အတွက်နီးဆက်ရာဆွေမျိုးမိတ်ဆွေတွေရဲ့နေအိမ်တွေမှာနေထိုင်နေရတယ်လို့ဒေသခံတွေကပြောပါတယ
်သူတို့ပေးတာကမစားတော့တော့အတော်ကြီးနဲ့နေတယ်ဘယ်ရောက်ပဲစီးတော့အတော်ကြီးနဲ့ပဲနေရသူတို့ပေးတာစားပေးတာပစနေစားပါလို့ရှိတယ်အဲ့ဒါကြီးနဲ့ပဲစားတော့မှအဲ့ဒါကြီးနဲ့ပဲ
ဒီဟာထိုင်ခင်းနဲ့ပတ်သက်ပြီးတော့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကလည်းခုလိုပြောပါတယ
်ကျွန်တော်စုံစမ်းသိရှိသလောက်မြင်များရသလောက်ပေါ့နော်ဆိုအပ်ွက်မြင်များဆိုဒီလကုန်ပြီးလောက်မှာတော့သူတို့ဒီလောကတဲ့တွေကိုအကုန်လုံးအိမ်ပေါ်ပြန်တင်နေနိုင်တယ်လို့တော့ပြောလဲပါတယ
်လက်ရှိမှာတော့မွန်ပြည်နယ်အစိုးရကထိခိုက်သူတွေနေထိုင်နိုင်ဖို့အတွက်ကွန်ကရစ်လမ်းတွေခင်းပေးတာလက်စစ်မီးရအောင်တွေတန်းပေးတာရေမြောင်းတွေဖောက်လုပ်ပေးတာတောက်သုံးရေရရှိအောင်လှုပ်ဆောင်ပေးတဲ့နေရာတွေမှာ90ရာခိုင်နှုန်းကျော်ပြီးစီးနေပြီလို့သိရပါတယ်ရှင်ကျမမေတ္တာဟိမမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
မြန်မာတခွင်အစည်းအဝေးကိုမနက်ဖြန်အင်ကာနဲ့မနက်ခင်းမှလည်းနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုစီးပွားရေးကဏ္ဍကိုနားဆင်ကြရမှာပါ။နိုင်ငံခြားကယင်းနှိမ့်မြုံနှံတဲ့စက်ရုံတွေမှာသမဂ္ဂအသီးသီးဖွဲ့လာပြီးတဲ့နောက်အခွင့်ရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေခက်ဆိတ်ဆိတ်ထွက်လာပါတယ်။စက်ရုံဝန်ထမ်းတွေကလှုပ်သားအခွင့်ရေးကိုမကြခဏတောင်းဆိုဆန္ဒပြနေရတဲ့အကြောင်းရင်းတင်းကျိန်တဲ့လှုပ်အားကအင်အားစုတရက်ဖြစ်ထွန်းလာရေးအတွက်ဘာတွေလိုအပ်ပါသလဲလုံသမာတမကတွေဖွဲ့စည်းရေးနဲ့လုံသားဆိုင်ရာအငင်းပွားမှုတွေကိုကူညီဆောင်ရွက်နေတဲ့ Action Labor Rights ကကိုတူရိန်အောင်ကို Skype ကနေဆက်သွယ်မေးမြန်းပြီးဒီတစ်ပတ်ရဲ့သတင်းစီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်
ဆန္ဒပြတဲ့ဟာတွေမှာအများစုကတော့လောကလဆန်နဲ့ဆိုင်တယ်အလောကလဆပုံမှာပဲအခြေခံပြီးတော့သူတို့ဆန္ဒပြကြတာပေါ့နော်ဆိုတော့အလောကလဆကလည်းတောင်းတဲ့ပုဆန်ဝေးကြီးကိုကြည့်လိုက်ပြန်တော့လေဟိုသူ့ရဲ့ရှင်သန်ဈေးဆိုတဲ့အစ်စ်နောက်မှာပဲရှိနေတဲ့ဈေးစကားကိုပဲတောင်းတာမျိုးဖြစ်နေဆိုတော့ဒါကျွန်တော်ကတော့ဒီတောင်းဝင်ရှိတဲ့လူတွေကအလုံးသမားဆန္ဒပြတဲ့ကိစ္စချက်တွေကိုအဖြစ်တင်နေဆိုတော့ဟာမျိုးတစ်ခုပဲမကြည့်ပဲနဲ့ဘာကြောက်ပြတာလဲဆိုတော့ဒီအတွင်းနဲ့ကိစ္စရက်ကိုလည်းကြည့်ကြည့်စီခြင်းတယ်ပေါ့ဗျာကျွန်တော်တို့ကတော့
အခုအလုတ်သမားတွေကအဲ့ဒီအနေဆုံးလှုပ်ခလာစာကိုတောင်မရဘူးဆိုတဲ့သဘောလားရှင်ဒါမှမဟုတ်အနေဆုံးလှုပ်ခလာစာကဆက်ပြီးတော့ပဲသူတို့အတွက်ရက်တီရေမလောက်တော့တဲ့အနေအထားမျိုးလားရှင
်ဟုတ်တယ်မဖြစ်နိုင်တော့ဘူးအရင်ကျွန်တော်တို့ကအရှိပိုင်းမှာတော့ဒီအနေဆုံးလှုပ်ခအာဥပဒေထွက်လာတယ်ပြီးရင်ဒီဥပဒေအတိုင်းပဲလှုပ်ခလာစာတွေကိုနှစ်နေ့တစ်ချိန်တတ်မှတ်တယ်ပေါ့နော်ဆိုဒီပုံမှာပဲအာတဖြည်းဖြည်းနဲ့ကျွန်တော်ကဟိုပြောင်းလဲမှုတွေဖြစ်လာမယ်လို့ပဲယူဆထားတာပေါ့ အခုကြတော့ဘယ်လိုဖြစ်လာလဲဆိုလို့ရှိရင်ဒီအနေဆုံးလကမှာပဲတကယ်လက်တွေ့မှာကလူသမားတွေကဟိုလောက်လာတဲ့အခြေအနေမျိုးမရှိတော့ဘူ
းအဲ့တော့ဒီဆန္ဒပြပွဲတွေတိုင်းမှာရောအောင်မြင်မှုရတယ်လို့ပြောနိုင်ပါသလားရှင
်ရာခိုင်နှုန်းရပြောလို့ရှိရင်တော့ရာခိုင်နှုန်းအများစုကတော့လူသမားတွေဘက်ကတပါတယ
်ဆိုရဘက်ကဒါနိုင်ငံခြားရှင်နှိမ့်မြုံနှံမှုကိုတော်တော်လေးကိုဆွဲဆောင်နေတဲ့အနေအထားမှာရှိပါတယ်မြန်မာနိုင်ငံရဲ့အာသာချက်ကလည်းဒါလှုပ်သားအင်အားရှိတယ်ပေါ့နော်မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုလာတာတွေရဲ့အာသာချက်တစ်ခုလည်းဖြစ်ပါတယ်ဆိုတော့အခုလိုအလုတ်သမားဆန္ဒပြပွဲတွေကခက်စိတ်စိတ်ဖြစ်လာတော့ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုအလုတ်အကင်တွေဝင်လာတဲ့အပေါ်မှာဟိုထိခိုက်မှုတက်ရောက်မှုပေါ့နော်အဲ့ဒါမျိုးတွေ့ရပါသလားရှင်ဒီဆန္ဒပြပွဲတွေတောင်းဆိုမှုတွေကြောင့်ဟိုပိတ်သိမ်းသွားတဲ့စိတ်ယုံအလုတ်ယုံမျိုးဟိုနောက်ဆုတ်သွားတဲ့ဒီလုပ်ငန်းမျိုးအဲ့ဒါမျိုးတွေရောကုသရင်းတို့တွေ့ရပါသလားရှင်
မနစ်တုံးကတစ်ခေါက်ဖြစ်တယ်ပေါ့နော်ဟိုဒီဆန္ဒပြမှုတွေကြောင့်စေုံတွေပိတ်တယ်ဆိုပြီးတော့အစိုးရဘက်ကလည်းဆွဆွဲတယ်ပေါ့နော်ဟိုကျွန်တော်ကတော့အဲ့လိုမထင်ပါဘူးဆိုတော့စီးပွားရေးလုပ်ငန်းဆိုတာတော့သူအရှုံးမြတ်ဆိုတာလည်းရှိသေးရဲ့လေဒီဆန္ဒပြမှဟိုပိတ်လိုက်ရတာမျိုးမဟုတ်ဘူးလို့အကြောင်းအရာတွေများစွာနဲ့သူပိတ်ရတာတွေရှိတယ်ဆိုတော့တကူအဲဒီဆန္ဒပြမှုတကူမှာကျွန်တော်တို့ဒီဝန်ကြီးချုပ်ယုံကျွန်တော်တိုင်းဝန်ကြီးချုပ်ယုံရှိမှရှင်းတော့အဲ့မှာဝန်ကြီးချုပ်ကတစ်ခေါက်မေးဘူးလေဗျာရှုံးလေဆိုလို့ရှိရင်ခင်ဗျားတို့ရဲ့ငွေကြေးကိုစစ်မယ်ဆိုတဲ့ခါကျတော့သူငြိမ်သွားစစ်အောင်ပဲကဆိုတော့အရှုံးကိုသူတို့ကအဲ့လိုမျိုးစစ်ပြီးတော့ရှုံးမာရီတို့ပြောသွားတာမဟုတ်ဘူးဒီတိုင်းအလုတ်ကိုသူကပိတ်သွားတာတကယ်ရှုံးလားမရှုံးလားဆိုတဲ့ကိစ္စပေါ်မှာဟိုတက်တည်တက်ခါရမရလိုက်ဘူးနောက်တစ်ခုကကျတော့လေသူတို့ကစစ်လုပ်ငန်းရှင်တွေဘက်ကတည်းဆန္ဒပြတဲ့ကိစ္စကိုသူတို့ကလည်းရှောင်ရှားခြင်းမှာပေါ့ဗျာဒီဟာကိုအဲ့တော့သူတို့ဘက်ကတော့ဒီဆန္ဒပြမှုနည်းတဲ့ဧရိယာတွေဘက်ကိုသူတို့ရွှေ့ကြတာကြီးလောက်ကြတာမျိုးတွေတွေ့ရတယ်ဆိုတော့အဲ့တော့ဒါပေမဲ့ရွှေ့တော့ကောင်းကောင်းရွှေ့မသွားဘူးပေါ့ဗျာဒီမှာတော့ဒီဆန္ဒပြလို့ရွှေ့ရပါတယ်ဆိုပြီးတော့နာမည်တက်သွားတာပေါ့နော
်ဒီလိုခဏခဏဆန္ဒပြနေဖို့မလိုတဲ့အခြေအနေမျိုးပေါ့နော်တည်ငြိမ်တဲ့လုတ်သားဈေးခွက်တစ်ခုဖြစ်လာဖို့ဘာတွေပြုပြင်ပြောင်းလဲဖို့ဘာတွေလုတ်ဖို့ကိုသူရိန်တို့အဆိုပြုချင်ပါလဲရှင
်အချင်းတော့ယူရမယ်ဗျာဒီအလုံးသမားတမကတွေမှာလည်းဒီသူတို့ရဲ့အာကျွန်တော်ပညာပေးအစီအစဉ်တွေကဒီလိုမားဖွဲ့စည်းတွေရတယ်လုပ်နေရတယ်ရှိတယ်ဆိုတော့ဒါတွေကလည်းဒီရဲ့တက်ရောက်မှုတွေကချက်ချင်းမပေါ်နိုင်ဘူးလေအစိုးရဘက်ကတော့ဒီဥစ္စာကိုတော့ဥပဒေနဲ့ PPCC စီးချက်ဖို့လောက်တာလာမျိုးတွေလည်းတွေ့ရတယ်ဆိုတော့တခြားဟိုတကူကတော့အဓိကတော့တော့လောအကားပဲဗျအ
ခုဒီနိုင်ငံခြားရှင်းနှီးမြှုပ်နှံမှုနဲ့ဟိုစက်ယုံအလုတ်ယုံနေပို့ပြီးတော့တိုးလာလာတည်တာတဲ့အနေအထားရှိပါသလား
တကူလာတယ်တူတယ်တူတယ်တူတာတော့တိရတာယူတူတယ်အစိုးရဘက်ကလည်းသူတို့မှလည်း data တွေရှိမှာပါဗျာ data ရှိမှတော့အထက်ပြီးတော့တူဖို့အတွက်ကိုနေရာတွေသူတို့ဖန်တီးနေတာတွေတွေ့ရတယ
်ဒီအလုတ်ကန်ရတဲ့အခြေအနေကရော
အထေရုပ်ကန်နာကတော့တူတက်တာမြန်တယ်ဆိုတော့အဲ့ကန်နာတစ်ခုမှကတော့ဟိုတူတက်မှုရှိရဒီလူသမားတွေဘက်ကလည်းဒီလုပ်ငန်းဘက်မှရွေးချယ်လာကြတယ်ပေါ့နော်ဒီလုပ်ငန်းရှင်တွေဘက်ကလည်းသူတို့ဒီကျွမ်းကျင်လုပ်သမားတွေရဖို့အတွက်ကိုအထေရုပ်ကန်နာကိုပဲပြောတာနော်လူသမားကျွမ်းကျင်လုပ်သမားတွေရဖို့အတွက်ကိုပဲပို့ပြီးတော့အားစိုက်လာကြရတာမျိုးတွေတွေ့ရတယ
်။ခိုင်မာတဲ့ကုမ္ပဏီကြီးတွေလုပ်ငန်းကြီးတွေများသလားဒါမှမဟုတ်ဟိုအသေးစားအလတ်စားတပိုင်းတနိုင်လုပ်ငန်းတွေကများပါသလားရှင
်။အသေးစားတွေကများတယ်အကြီးစားတွေကနည်းတယ်။ပြီးတော့လည်းဆန္ဒပြတဲ့ကိစ္စတွေမှာလည်းအဲ့အသေးစားတွေမှာပဲအသေးစားအလတ်စားတွေမှာပဲဖြစ်ကြတာ။ဒီလုံအဲ့ကုမ္ပဏီအကြီးတွေမှာကြတော့သူတို့ management ကသူတို့ invest ကောင်းအောင်လုပ်ထားတယ်ဗျာ။နားလည်းတကြွနဲ့တူဘူးပဲသူတို့ကခံထားကြတာဆိုတော့ပြဿနာနေတဲ့သဘောပဲဗျာဆန္ဒပြတဲ့အဆင့်ထိမရောက်ကြဘူးပေါ့
ဒီစိတ်ယုံတစ်ခုမှာဒီ gate တကားဝမှာဝင်သွားတဲ့လူတွေနဲ့ထွက်ဒီအပြင်မှာရှိတဲ့လူတွေနဲ့ဟိုပစ္စည်းတွေနဲ့ပေါက်ကြခတ်ကြပေါ့နော်ဟိုရုံရင်ဆန်ကဖြစ်တဲ့ဟာမျိုးတစ်ခုတွေ့ပါတယ်ဒီအလုသမားတွေကြားမှာရောအဲ့လိုပြဿနာတွေကတကယ်ပဲရှိနေပါသလားရှင
်ဟုတ်တယ်ဗျာအဲ့ဒါတော့ရှိတယ်ဗျာအဲ့ဒီကိစ္စကတော့ကျွန်တော်တို့လည်းဟိုအခုကတော့အခုထိကတော့တိတ်ပြင်းပြင်းထန်ထန်အဲ့ဒီဓာမျိုးဒီဖြစ်တာမျိုးတော့မဟုတ်သေးဘူးပေါ့နော်ဒီတိုင်းမဲ့ဆက်သွားရတယ်ဆိုလို့ရှိရင်တော့ဒီလူသမားအချင်းချင်းကြားထဲမှာပဲဒီအဲ့ဒီအကြောင်းညာနဲ့ပတ်သက်ပြီးတော့အကြီးကြီးပြဿနာမျိုးတွေရှိလာနိုင်တယ်ပေါ့နော်ဟိုကျွန်တော်တို့ဒီလူသမားတွေကူညီပေးနေတဲ့အဖွဲ့တွေရတယ်အဲ့လိုမျိုးမဖြစ်အောင်အတက်တယ်ဆိုတော့နီးလန်းနေရှောင်ရှားတယ်ဗျလုပ်ငန်းရှင်တွေဘက်ကိုအကြံပြုချင်တာကတော့အဲ့လိုအခြေအနေမျိုးမှာဖြေရှင်းတဲ့အခါမှာလူသမားတွေနီးလန်းအဖြေကိုကျွန်တော်ကရှာတဲ့ဥစ္စာမျိုးပဲဖြစ်စီပြီးတော့ဒေါသကိုဆွပေးတယ်ဆိုတော့နီလန်းမျိုးတွေကျွန်တော်မသုံးသိခြင်းဘူးဆိုတော့အကြံပြုချင်တာပါသူတို့
မသိရထားရဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့မှနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ခုဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ကြပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကြောင့်စပိန်နိုင်ငံမှာဒီကနေ့စတင်တဲ့ကျိုးမဲ့ဆက်သွယ်ရေးကုန်စည်ပြပွဲကိုဖျက်ခဲ့ပါတယ်။နောက်ဆုံးတော့နည်းပညာတွေပစ္စည်းအသစ်ဆန်တွေပွဲထုတ်ပြသလေးရှိတဲ့ကုန်စည်ပြပွဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုကြောင့်ဒီနှစ်မပါတော့ဘူးလို့ကမ္ဘာထိပ်တန်းနည်းပညာလုပ်ငန်းကြီးတချို့ကကြေညာခဲ့ပြီးတဲ့နောက်အခုလိုပွဲဖျက်လိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းပေါ်မှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ။မဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
်။ပြည်နိုင်ငံကစားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ကရက်ဟာနည်းပညာလုပ်ငန်းအပေါ်မှာပါထိခိုက်နေပါတယ်။စပိန်နိုင်ငံဘာစီလိုနာမြို့မှာနှစ်တိုင်းလုပ်တဲ့ကျိုးမဲ့ဆက်သွယ်ရေးဆိုင်ရာကမ္ဘာအကြီးဆုံးကုန်စည်ပြပွဲကြီးဒီနှစ်မကျင်းပဖြစ်တော့ဘူးလို့ပွဲစီစဉ်သူတွေကကြေညာခဲ့ပါတယ်။နိုင်ငံပေါင်း200ကျော်ကကျိုးမဲ့ဆက်သွယ်ရေးလုပ်ငန်းဆိုင်ရာတာဝန်ရှိသူ3000ကျော်တက်ရောက်ကြလေရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖြတ်တယ်လို့မကြေညာခင်တည်းက Intel, Amazon, Facebook, Ericsson, Sony, LG, Vivo စတဲ့ထိပ်တန်းနည်းပညာကုမ္ပဏီကြီးတွေကဒီနှစ်ပြပွဲမှာမပါဝင်တော့ဘူးလို့အရင်ကြေညာခဲ့ကြတာပါ။ Telenor, Huawei, ZTE တို့လိုလုပ်ငန်းတွေကလည်းပြပွဲမှာလှုပ်ဖို့စီစဉ်ထားတဲ့မူလအစီအစဉ်တချို့ကိုရှော့ချခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့ကျန်းမာရေးစိုးရိမ်မှုကြောင့်နိုင်ငံတကာကုမ္ပဏီပေါင်း40ကျော်က MWC 2020ပြပွဲကနေနှုတ်ထွက်ခဲ့ကြပြီးတဲ့နောက် February 24ရက်နေ့ကနေ28ရက်နေ့အထိ၄ရက်ကျင်းပမဲ့ကုန်စည်ပြပွဲကြီးကိုဒီနှစ်ဖျက်တယ်လို့ပွဲစီစဉ်တဲ့ GSM Association GSM ရဲ့ညွှန်ကြားရေးမှူးချုပ် Matt Granier ကအသိပေးကြေညာခဲ့ပါတယ်။
This has been a lengthy discussion within GSMA, and we have been forced to take this very hard decision. And the
GSMA ဖွဲ့စည်းအတွင်းအခြေလက်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ဘာစီလိုနာမြို့မှာကျင်းပဖို့စီစဉ်ထားတဲ့ MWC 2020ကုန်စည်ပြပွဲကြီးကိုဖျက်ဖို့အင်မတန်ခက်ခဲတဲ့ဆုံးဖြတ်ချက်ကိုချခဲ့ရတာဖြစ်တယ်လို့ကြေညာသွားတာဖြစ်ပါတယ်။ GSMA ဖွဲ့စည်းဆိုတာကတော့ဒီကမ္ဘာလုံးကဆက်သွယ်ရေးလုပ်ငန်းပေါင်း950ကျော်ကုမ္ပဏီပေါင်း400ကျော်ကိုကိုစားပြုတဲ့အဖွဲ့အစည်းကြီးဖြစ်ပါတယ်။ကုန်စည်ပြပွဲကြီးကိုဖျက်တယ်လို့မကြေညာခင်အထိကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် GSMA အဖွဲ့ကြီးကပြင်ဆင်ခဲ့ကြတာပါ။ Mobile World Congress ကုန်စည်ပြပွဲလာသူတယောက်နဲ့တယောက်တောင်းလက်ဆွဲနှုတ်မဆက်ကြပါနဲ့လို့အကြံပြုခဲ့တဲ့အထိဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ကလာမဲ့သူတယောက်ကိုမှပွဲမှာပါဝင်ခွင့်မပြုသလိုတရုတ်နိုင်ငံတခြားဒေသတွေကလာမဲ့သူတွေဆိုရင်လည်းဒီပွဲကိုမလာခဲ့တရုတ်နိုင်ငံအပြင်မှာ14ရက်ရောက်နေသူတွေဖြစ်ရမယ်လို့ကြေညာချက်ထုတ်ခဲ့ပါသေးတယ်။ခုလောက်အထိပြင်ဆင်ခဲ့ပြီးတော့မှနောက်ဆုံးပွဲဖြတ်တယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဈေးကွက်တင်ဖို့ရှိတဲ့စမတ်ဖုန်းအသစ်တွေကျိုးမဲ့ပစ္စည်းအသစ်အဆန်းတွေကိုပွဲထုတ်မိတ်ဆက်ကြလေရှိတဲ့ Mobile World Congress ကုန်စည်ပြပွဲကြီးကိုဖျက်လိုက်တဲ့အတွက်စမတ်ဖုန်းကုမ္ပဏီတွေထိခိုက်နိုင်တယ်လို့နည်းပညာကျွမ်းကျင်သူ Nicol Scott ကသုံးသပ်ပါတယ်။နိုင်ငံပေါင်း200ကျော်ကပါဝင်ဖို့စီစဉ်ထားတဲ့ပွဲမှာစီးပွားရေးအပေါ်တက်ရောက်မှုကတိုင်းတာလို့တော့မရနိုင်ပါဘူးတဲ့
Huawei, Oppo, Xiaomi, all of these companies are not going to be launching their phones. They're going to have to come up with
Huawei, Oppo, Xiaomi စတဲ့ဖုန်းကုမ္ပဏီတွေအနေနဲ့သူတို့ဖုန်းအသစ်တွေမိတ်ဆက်ကြတော့မှာမဟုတ်ပါဘူး။တခြားနယ်လန်းတွေနဲ့ဖုန်းအသစ်တွေကိုပွဲထုတ်ဖို့စဉ်းစားတော့မှာပါ။ Oppo ဆိုရင်ဥရောပဈေးကွက်မှာပထမဆုံးမိတ်ဆက်ဖို့အကြီးအကျယ်ပြင်ဆင်ထားတာဖြစ်ပါတယ်။ပြပွဲကိုနှစ်စဉ်လူပေါင်းသသိန်းကျော်လာကြတဲ့အထက်မှာတရုတ်နိုင်ငံကလာကြသူတွေကလည်း 9,000-6,000 လောက်ရှိပါတယ်။ MWC ကုန်စည်ပြပွဲကြီးကိုဒီနှစ်မကျင်းပဖြစ်တဲ့အတွက်ကမ္ဘာစမတ်ဖုန်းဈေးကွက်အပေါ်တက်ရောက်မှုတွေရှိလာနိုင်တယ်လို့အကြီးအကျယ်ထိခိုက်နိုင်တာကမြန်နှုန်းမြင့် 5G အင်တာနက်ကွန်ရက်ဖြန့်တဲ့ကဏ္ဍဖြစ်တယ်လို့နည်းပညာလေ့လာသူတော်တော်များများကသုံးသပ်နေကြပါတယ်။အမေရိက၊ဥရောပနဲ့အာရှနိုင်ငံတော်တော်များများမှဒီနှစ်ထဲ 5G ကွန်ရက်ဖြတ်တဲ့အပိုင်းကိုကြဲကြဲပြန့်ပြန့်လှုပ်လာကြဖို့စီစဉ်ထားတဲ့အတွက်ဒီလုပ်ငန်းပိုင်းမှာထိခိုက်လိမ့်မယ်လို့ Future Source Consulting အကြံပေးလုပ်ငန်းကကျွမ်းကျင်သူ Steven Myers ကခုလိုရှင်းပြပါဗျ
။ The impact will be sorely felt and I think this year was going to be particularly crucial because this was really, you know, 5G has been a buzzword for the last few years.But this year we've actually started seeing real applications.
တော်မှုတွေကိုတည်ရတာမြင်လာမှာဖြစ်ပါတယ်။ဒီနှစ်က 5G အတွက်အထူးအရေးကြီးတဲ့နှစ်ဖြစ်တယ်လို့ထင်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေက 5G လို့ပြောနေကြပြီမဲ့ဒီနှစ်တည်းမှာ 5G နဲ့ပတ်သက်ပြီးတော့ application တွေရှိလာပါတယ်။ 5G ကွန်ရက်ဖြတ်မှုတွေစလုပ်လာကြပါတယ်။ 5G smartphone တွေကိုလည်းကင်လာနိုင်ကြတယ်ဆိုတော့ 5G အောင်ပွဲခံမဲ့ပွဲကြီးဖြစ်ပါတယ်။
အခုတော့ဒီ 5G smartphone တွေနည်းပညာတွေ 5G ကွန်ရက်ကနေရမယ့်အကျိုးရှိမှုတွေကိုအကြီးအကျယ်ပြသမိတ်ဆက်ခွင့်ရမယ့်ပွဲမရှိတော့တဲ့အတွက် smartphone လုပ်ငန်းကြီးတွေမကောက်ပါဘူးဆက်ဆက်နေတဲ့လုပ်ငန်းတွေအားလုံးအတွက်ပါတည်တည်တသာထိခိုက်မယ်လို့ထင်ပါတယ
် Oppo Vivo Xiaomi နဲ့ Huawei ကုမ္ပဏီတွေဆိုရင် 5G smartphone တွေကိုဒီနှစ်ထဲမှာအများကြီးရောင်းရလိမ့်မယ်လို့မှန်းထားကြတာဖြစ်ပါတယ် 5G internet ကွန်ရက်အခြေခံတဲ့စီးပွားရေးဝန်ဆောင်မှုလုပ်ငန်းတွေကလည်းဒီနှစ်ကြမှာအပြည့်အဝစတင်ကြမှာမို့ဘလို့ဝန်ဆောင်မှုမျိုးတွေရှိလာမလဲဆိုတာကို MWC ကုန်စည်ပြပွဲကြီးမှာမိတ်ဆက်ဖို့ပြင်ဆင်ထားကြတာပါဒါကြောင့်နိုင်ငံတကာလုပ်ငန်းကြီးတွေအနေနဲ့လည်းမိတ်ဆက်မဲ့ဆင်မြင့်ပျောက်သွားတဲ့အတွက်ထိခိုက်မယ်လို့ကြွမ်းကျင်သူတချို့ကသုံးသပ်ကြပါတယ်ဘာစီလိုနာမြို့မှာနှစ်ဆင်ကျင်းပတဲ့ကမ္ဘာအကြီးဆုံးကြိုးမဲ့ဆက်သွယ်ရေးဆိုင်ရာကုန်စည်ပြပွဲကြီးကနည်းပညာလုပ်ငန်းတွေတင်အကျိုးရှိစေတာမဟုတ်ပါဘူးဒီကုန်စည်ပြပွဲကြီးကြောင့်ဘာစီလိုနာမြို့ရဲ့စီးပွားရေးကိုလည်းအထောက်အကူဖြစ်စေပါတယ်ပြီးခဲ့တဲ့2019ခုနှစ်တုန်းကဆိုရင်ဒီကုန်စည်ပြပွဲကြီးကိုအမိပြုပြီးတော့ဟိုတယ်လုပ်ငန်း၊စားတောက်ဆိုင်လုပ်ငန်း၊အငှားရင်လုပ်ငန်းအပါအဝင်မြို့ရဲ့စီးပွားရေးဝင်ငွေဒေါ်လာတန်း900ကျော်တိုးတယ်လို့ GSM အဖွဲ့အစည်းကခန့်မှန်းပါတယ်။ကုန်စည်ပြပွဲမှာပါဝင်တဲ့ကုမ္ပဏီတွေကလည်းသူတို့ဈေးကွက်တင်မဲ့ပစ္စည်းတွေလူစိတ်ဝင်စားမှုများအောင်ဝယ်သူတွေများနိုင်သမျှများအောင်ဒေါ်လာတန်းချီပြီးတော့ပွဲထုတ်ကြော်ညာကြတာဖြစ်ပါတယ်။အခုပွဲကိုစီစဉ်သူတွေဘက်ကဖျက်လိုက်တဲ့အတွက်ကြိုတင်ပြင်ဆင်ထားပြီးသားစရိတ်တွေကို GSM အဖွဲ့ကြီးကအယောပေးမှလားကုမ္ပဏီတွေဘက်ကအကုန်ကျခံရမှလားဆိုတာကမရှင်းသေးပါဘူးသူတို့ဘက်ကထိန်းချုပ်လို့မရနိုင်တဲ့အခြေအနေကြောင့်ပွဲဖြတ်ခဲ့ရတယ်လို့ GSM အဖွဲ့ကကြေညာထားတာကြောင့်ရော်ချင်းပေးမဲ့ပုံမရဘူးလို့သတင်းတော်တော်များများမှဖော်ပြနေကြပါတယ်ဒေကြာရာကတော့ smartphone ကုမ္ပဏီတွေ electronic ပစ္စည်းကုမ္ပဏီတွေကသူတို့ရဲ့ပစ္စည်းအသစ်အဆန်းတွေမိတ်ဆက်ပွဲထုတ်ကြလေရှိတဲ့MWC ကုန်စည်ပြပွဲကြီးဒီနှစ်မရှိတော့တဲ့အတွက်ဘလို့ပစ္စည်းသစ်တွေထွက်လာဖို့ရှိတယ်လဲဈေးကွက်တက်မှလဲဆိုတာကိုလောလောဆယ်သိရအောင်မှမဟုတ်ပါဘူးရှင
်မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုတော့မအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းလွှာကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောင်သတင်းလောင်းမှာတော့ Walt Disney Company ကထုတ်လုပ်တဲ့ရုပ်ရှင်ကားတကားတွေကဇက်ကောင်လေးရဲ့အရုပ်တွေကိုမကြခင်ပရိသတ်ရဲ့တောင်းဆိုမှုကြောင့်ရောင်းချပေးတော့မယ်လို့ဆိုပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ် Everyone can rock out like a superstar Walt Disney Company ကထုတ်လုပ်ရိုက်ကူးပြီးတော့သူတို့ရဲ့ Disney Plus ကနေပြသတဲ့ The Mandalorian ရုပ်တံဇလန်တွေတွေကဘေဘီယူတာအယုတ်ကလေးကိုမလကစပြီးတော့ရောင်းချပေးသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲကြေညာသွားပါတယ်။2019 Christmas အထူးဈေးရောင်းကာလအတွင်းမှာလူကြိုက်များခဲ့တဲ့အယုတ်ကလေးဖြစ်ပါတယ်။အဲ့ဒီဈက်ကောင်လေးကိုတခြားကလေးလေးလို့နာမည်ပေးထားပေမဲ့လေရုပ်ချင်းကြီးရုပ်ရှင်ကြီးပရိသတ်ကတော့သူ့ကိုဘေဘီယူတာလို့ချက်စနုတ်ခေါ်ကြတာဖြစ်ပါတယ်။Disney Plus online ရုပ်သံကပြသတဲ့ Star Wars Jedi ရစစ်ပွဲရုပ်သံဇလန်တွေအသစ်မှာသူကအဓိကဇက်ကောင်တနေရာကပါဝင်ရတာဖြစ်ပါတယ်။နိုဝင်ဘာမှာအဲဒီဇလန်စပြကြတဲ့ကအဲဒီရုပ်ကလေးတွေအမတ်တရားပစ္စည်းတွေဝယ်ခြင်းတို့သူ့ရဲ့ပရိသတ်တွေမျှော်နေကြတာပါ။ဒါပြင်ဒီ The Mandalorian ရုပ်ရှင်ဇာတ်ကမထွက်ခင်ကလည်းဇလန်ကိုအပြင်ကိုမပေါက်စေခြင်းတို့ဒီရုပ်လေးတွေကိုထုတ်လုပ်ဖို့မဖြစ်နိုင်ဘူးလို့ထုတ်လုပ်ရေးမှူး Dave Filoni ကပြောပါတယ်။နောက်တခြားဇာတ်ကားတွေဖြစ်တဲ့ Star Wars, The Clone Wars လိုမျိုးဇာတ်ကားတွေကအယုတ်တွေကိုလည်းမလာမစပြီးတော့ရောင်းချပေးမယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကအထူးသဖြင့်ဟာရယာရွှင်စွေတိုက်ကြွေးတဲ့လဝဲဝါဒီဝင်လူရှင်တော်တွေဟာအရင်တုန်းကထက်ပိုပိုပြီးတော့နိုင်ငံရေးသိရတဲ့ဟာသားတွေပြောလာကြတာတွေ့ရပါတယ်။လူလူကြားထဲမှာသဘောထားအမြင်မျိုးစုံကွဲနေတာနောက်ပြီးတော့ဝန်ကြီးချုပ် Narendra Modi ရဲ့ဟိန္ဒူမျိုးသားရေးအစိုးရကိုထောက်ခံသူတွေနဲ့မပြောစီခြင်းနဲ့စီးပွားရေးပြဿနာထောက်ပြမှုတွေဒီလိုဟာသားတွေပိုပြီးတော့ပြောလာကြတာတွေ့ရပါတယ်။သူတို့တွေကတယောက်ကတော့မွန်မိုင်းခြေဆိုင်ဟာရယာရွှင်စွေတိုက်ကြွေးတဲ့ Kanal Kama ဖြစ်ပါတယ်။သူကအိန္ဒိယကအခြေချရွှေ့ပြောင်းနေထိုင်သူတွေအများကြီးရှိတဲ့စင်ကာပူမှာပြီးခဲ့တဲ့စနေကသွားပြီးရှိုးလုပ်ခဲ့တာပါ။သူ့မှာက Twitter လူမှုကွန်ရက်စာမျက်နှာမှာပရိသတ်တသန်းနီးပါးရှိပြီးတော့သူကလေချောင်းလိုက်အများပြရဲ့ခွင့်မပြုခီးတဲ့ဆင်မှာထည့်ထားခံရတာပါ။အိန္ဒိယကနာမည်ကျော်ရုပ်သံသတင်းတောက်တူကိုသူကလေရင်ပေါ်မှာသွားပြီးအရှက်ခွဲခဲ့လို့ဒါဟာအင်အားလွန်ကျွန်းသုံးပြီးလူတိုးတယောက်ကိုနှောက်ရှက်တယ်ဆိုပြီးအများကသူ့ကိုမြင်ကြတာလည်းရှိပါတယ်။သူ့ကိုဟိန္ဒူသဘောထားပြင်းထန်သူလက်ရဆောင်ဝါဒီတွေကမကြခဏဆိုစလို့Twitter နဲ့ Facebook လူမှုကွန်ရက်တွေပေါ်မှာချိန်ချောက်လေးရှိပါတယ်။သ တို့ကိုတကယ်နိုင်ငံရေးသမားကြီးတွေတောင်မှထောက်ခံကြတာလည်းရှိပါတယ်ရှင်။အခုနှစ်အော်စကာဆုပေးပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိတဲ့ရုပ်ရှင်ဇာတ်ကားကတော့ American သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးဖြစ်တဲ့ Michelle Obama တို့ရဲ့ရုပ်ရှင်ထုတ်လုပ်ရေးကနေပြီးတော့ရိုက်ကူးထုတ်လုပ်တာဖြစ်ပါတယ်။2008ခုနှစ်စီးပွားရေးစောက်ကအတွင်းမှာအိုဟိုင်းယိုပြည်နယ်ကမော်တော်ယာဉ်ဆက်ယုံတစ်ခုတရုတ်လုပ်ငန်းမှာဆက်ယုံတစ်ခုဖြစ်နေပြောင်းလဲသွားတာကိုဇက်အင်တဲပြီးတော့ Netflix online ရုပ်သံလိုင်းကနေပြသခဲ့တဲ့ American Factory ဆိုတဲ့ရုပ်ရှင်ဖြစ်ပါတယ်2008ခုနှစ် American စောက်ကအတွင်းမှာအိုဟိုင်းယိုပြည်နယ်က General Motors GM ဆက်ယုံတရုံပိတ်သိမ်းလိုက်ရပြီးတော့အဲ့ကနေအလုပ်သမားတွေအလုပ်လက်မဲ့ဖြစ်သွားရပုံအဲ့ဒီ GM ဆက်ယုံကတရုတ်ပိုင်ကားမှန်ဆက်ယုံဖြစ်နေပြောင်းလဲသွားပြီးတဲ့နောက် American အလုပ်သမားတွေကြုံရတဲ့အခြေအနေ American အလုပ်သမားတွေနဲ့တရုတ်အလုပ်သမားတွေကြားမှာမတူတဲ့ယဉ်ကျေးမှုလုပ်ငန်းခွင်သဘောတဘာဝတွေကိုဆန်းစစ်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ
် We hope someday to get this good
ဟာကုန်းတော့ပြောင်းမှာ
ဒီရုပ်ရှင်ကအိုဟိုင်းယိုကနေတရုတ်ထီသွားပြီးရိုက်ထားတာပါ။အလုပ်သမားတွေဝစ်ဆောင်စင်တူဝစ်ဆင်ထားကြတာနောက်ပြီးတော့အလုပ်ဝင်ထွက်မှာအချိန်ပြေးတာသူတို့မိသားစုဘဝတွေပို့ပြီးကောင်းအောင်စူးစမ်းကြတာဒါတွေကတော့ဘယ်မှမဆိုရှိတာပါပဲလို့ဒါရိုက်တာရစ်ကတ်ကစုလက်ခံရယူတော့ပြောသွားခဲ့ပါတယ်။အလုပ်သမားတွေဟာပို့ပြီးတော့အလုပ်လုပ်လာကြရပါတယ်။ကမ္ဘာအလုပ်သမားတွေညီညွတ်ကြရင်ပို့ပြီးတော့ကောင်းမွန်တဲ့အခြေအနေဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်တယ်ဆိုပြီးတော့ကွန်မြူနတီကျင်ညာစာရင်းထဲမှာပါတဲ့မာ ర్క్స్ ဝါရီတွေရဲ့ကြွေးကြော်တန်ကိုလည်းထည့်သွင်းပြီးတော့ရိုက်ပြထားပါတယ်။အခုလိုမျိုး Netflix ရုပ်သံလိုင်းနဲ့ Obama ဇနီးမောင်နှံတို့ပေါင်းပြီးတော့ရုပ်ရှင်ထုတ်လို့ရေးလှုပ်လာတာကတော့ American သမ္မတဟောင်းတွေရဲ့သမိုင်းမှာဒါပထမဦးဆုံးအချိန်ဖြစ်ပါလိမ့်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မိုင်းသနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့တတ်တရားံသတင်းလွှာကိုနားဆင်ကြကြရတာပါရှင်။ VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မနက်ပိုင်းအင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုဒီကနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမရှင
်။ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အမေရိကန်နဲ့အိန္ဒိယနိုင်ငံကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတထရမ့်ကအမာဒါဘက်မြို့ကအာကစားခွင့်ကြီးမှာပြည်သက်တသိန်းကျော်ကိုမိန့်ခွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရဆက်လက်နဲ့ပစ္စည်းတွေရောင်းမယ်လို့ပြောကြားသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်231ယောက်တိုးလာတဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်ခံရသူစုစုပေါင်းဟာ833ယောက်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူဟာလည်း9ဦးရှိသွားပါပြီ။တရုတ်နိုင်ငံမှာတော့အခုတနင်္လာနေ့မှာယောဂါပိုးကူးစက်ခံရသူစုစုပေါင်း 9,000 ရှိပါတယ်။သေဆုံးတဲ့အရေအတွက်ဟာဆိုရင်လည်းစုစုပေါင်း 2,592 ယောက်ရှိသွားပါပြီ။တရုတ်နိုင်ငံပြင်ပမှာတော့ပိုးကူးဆက်ခံရသူ 2,000 ကျော်ရှိနေပြီးတော့သေဆုံးသူအရေအတွက်ဟာလည်း 20 ကျော်ရှိပါတယ်။အီရန်နိုင်ငံမှာတော့ဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ12ယောက်ရှိတယ်လို့အစိုးရပိုင်းရုပ်သံကကြေညာပါတယ်။အီရန်ကနေပြီးတော့အာဖဂန်နစ္စတန်နိုင်ငံကိုမကြာခင်တုန်းကပြန်လာတဲ့သူတယောက်စီမှာကိုရိုနာပိုးကူးနေရတွေ့တဲ့အတွက်နိုင်ငံအနောက်ပိုင်းကစစ်ရုံတစ်ခုမှတီးကြခွဲကူတာပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကမျှော်လင့်မထားပဲရာထူးကနေနှုတ်ထွက်စာတင်ခဲ့ပြီးတဲ့နောက်သူ့ရဲ့နှုတ်ထွက်စာကိုဘုရင်ကလက်ခံပေမဲ့ဝန်ကြီးချုပ်တင်မခန့်နိုင်ခင်အထိယာယီဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ထမ်းဖို့ပြောကြားခဲ့ပါတယ်။ထင်ရှားတဲ့နိုင်ငံရေးကောင်းဆောင်အန်ဝါအီဘရာဟင်ကိုဘေးဖယ်ပြီးတော့ညွန်မောင်းအစိုးရတက်ဖွဲ့နိုင်ဖို့ဝန်ကြီးချုပ်ရဲ့ဘာစာတူပါတီနဲ့တခြားအတိုက်ခံပါတီတွေကြားစနစ်တနင်္ဂနွေရုံးပိတ်ရက်ဆွေးနွေးခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်မဟာဒီယာဒီကနေ့နှုတ်ထွက်စာတင်တာဖြစ်ပါတယ်ရှင်။
တင်းကနေညပဲထိတ်တန်းရောက်နေတဲ့တရင်ချင်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခဲဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြချင်းလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.